Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2024ခုနှစ်ဇူလိုင်လတရက်တနင်္လာနေ့မနက်ခင်း View Radio စီစဉ်တွေကို American ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 40 51နဲ့လိုင်းလက်မီတာ190ကနေဖမ်းယူနာဆင်နေပါတယ်။ကျွန်မခင်ဗျထွေးပါဒီမနက်အစီအစဉ်တွေကိုတင်ဆက်ပေးပါမယ်ရှင်
။ဂါဇာစစ်နယ်ပတ်သက်လို့အောင်ပွဲရယူမှုကိုဘာနဲ့မှအစားမထိုးနိုင်ဘူးလို့ Israel ဝန်ကြီးချုပ်ကကြုံဝါပြောဆိုပါတယ်။ဈေးကွက်ဈေးနှုန်းထဲမြင့်တင်ရောင်းချခဲ့တဲ့ဆိုရဲဆန်စပါးလုပ်ငန်းရှင်တချို့နဲ့ဈေးဝယ်ဆန္ဒတာဝန်ရှိသူတချို့ကိုထိမ့်သိမ်းအရေးယူခဲ့တယ်လို့စစ်ကောင်စီကကြေညာပါတယ်။တောင်ကိုရီးယား၊ဂျပန်နဲ့အမေရိကန်တို့ကူရဲစီလေ့ကျင့်တာကိုမြောက်ကိုရီးယားကသတိပေးဝေဖန်ပါတယ
်။ဒီလိုနောက်ဆုံးရသတင်းတွေအပြင်မြန်မာနဲ့တရုတ်နိုင်ငံသားတွေပါဝင်တဲ့အွန်လိုင်းလိမ်လည်ကိန်းတစ်ခုကိုချင်းမိုင်မြို့မှာထိုင်းရဲတပ်ဖွဲ့ကစီးနင်းဝင်ရောက်ဖမ်းဆီးခဲ့တဲ့တဲ့တွေနဲ့အပတ်စဉ်တင်ဆက်ပေးနေတဲ့ဒီမိုကရေစီရေးရာဆွေးနွေးခန်းကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာကတင်ဆက်တဲ့မြင်ကွင်းကျဲမှတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုကတော့အရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးတမောင်တန်းကပြောပြပါမယ်ရှင်။
မွေးရည်ကိုဘာထဲမှာအစာမထိုးလို့အစ္စရေးဝန်ကြီးချုပ်ဘက်ဂျမင်နာသာယာဟူကတနင်္လာနေ့ကထပ်မံပြောဆိုလိုက်ပါတယ်။ဟာမတ်စစ်သွေးကြွတွေရှုံးတဲ့အထိဟာမတ်ဖမ်းထားတဲ့ဇာခံတွေအရှင်ဖြစ်စေအသေးဖြစ်စေပြန်လာတဲ့အထိဂါဇာရှိဟာမတ်စစ်သွေးကြွတွေကိုဆက်လက်စစ်ဆင်နွှဲမှာဖြစ်တယ်လို့နာသာယာဟူကသူ့ဆိုအဖွဲ့ကိုပြောခဲ့တာပါ။ဟာမတ်ကအစ္စရေးကိုချင်းချောက်နိုင်စွာမရှိရေးအပဝင်ရီမန်းချက်ပန်းတိုင်အားလုံးရောက်တဲ့အထိဆယ်လာနီနီကြာခဲ့ပြီဖြစ်တဲ့စစ်ကိုဆက်လက်ပြီးတိုက်မယ်လို့နာသာယာဟူကဆိုပါတယ်။အစ္စရေးနဲ့ဟာမတ်တို့အပြစ်ရရေးဆွေးနွေးပွဲကရှေ့မတိုးနောက်မဆုတ်ဖြစ်နေသေးပါ။အစ္စရေးက6ပတ်အပြစ်ရလိုပြီးအစ္စရေးဖမ်းဆီးထားတဲ့ပါလက်စတိုင်းအကျဉ်းသားတွေနဲ့ဟာမတ်ဖမ်းထားတဲ့တရားခံတွေကိုလဲလှယ်လိုပါတယ်။ဟာမတ်ကတော့အမြဲတမ်းအပြစ်ရလိုပြီးအစ္စရေးတပ်တွေစုခွာဖို့တောင်းဆိုပါတယ်။ကျူးကျော်မှုအဆုံးသတ်ရေးဆွေးနွေးပွဲတကယ်တိုးတက်မှုမရှိပဲအမေရိကန်ပြောနေတာကအစ္စရေးအစိုးရချက်ကိုပြုပြင်ကြောင်းလဲမှုမရှိလက်ခံဖို့ဟာမတ်တုတ်ချမှုကိုဖိအားပေးနေတာပဲဖြစ်ပါတယ်လို့ဟာမတ်အကြီးတန်းအရာရှိအိုစမာဟမ်ဒန်ကစနေနေ့ကလုပ်တဲ့ဘေးရုတ်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ယူကရိန်းရဲ့ဒုတိယအကြီးဆုံးမြစ်ခါခစ်ကိုရုရှားကထိန်းချုပ်လမ်းညွန်ဘုံနဲ့တိုက်ခိုက်ခဲ့တဲ့အတွက်လူတစ်ယောက်သေဆုံးခဲ့ပြီးရှစ်ဦးဒဏ်ရာခဲ့တဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်မြို့လေကောင်နားမှာဘုံထိမှန်ခဲ့ပြီးမိလောင်ခဲ့လို့အဆောက်အဦတွေနဲ့ရင်းတွေပျက်စီးခဲ့ရတယ်လို့မြို့တော်ဝန် Ihor Terekhov က Telegram လူမှုစာမျက်နှာမှာရေးပါတယ်။ဒဏ်ရသူတွေထဲမှာရှစ်လက်သားကလေးလည်းပါဝင်တယ်လို့လည်းသူကဆိုပါတယ်။ Kharkiv မြို့ဟာရုရှားနယ်စပ်နဲ့စကူးမိုင်ပဲဝေးတာမို့28လကြာခဲ့ပြီးဖြစ်တဲ့စစ်ပွဲမှာမကြာခဏအတိုက်ခံခဲ့ရတဲ့မြို့ပါ။မကြာသေးခင်ရပ်ပိုင်းကလည်းယူကရိန်းအရှေ့ပိုင်းဒေါရက်မြို့ကလူနေရပ်ကွက်မှာသေဆုံးသွားသူတွေလို့ယူဆတဲ့ drone video မြင်ကွင်းတစ်ခုကိုယူကရိန်းကထုတ်ပြန်ခဲ့ပါတယ်။ရုရှားကအသုံးပြုခဲ့တဲ့ဘုံဟာဆိုဗီယက်ခေတ်ကဘုံတွေဖြစ်ပြီးတလုံးကို၄ချိန်တန်းကျော်ပြီး၄ချောင်းရံကာကွယ်နိုင်တဲ့အကွာအဝေးထက်ပိုပြီးမြင့်မြင့်မားမားပြန်နိုင်တဲ့လေယာဉ်တွေကနေကျဲချခဲ့တာဖြစ်တဲ့အကြောင်းဒီဘုံတွေမှာပြစ်မှတ်ကိုထိအောင်သွားနိုင်တဲ့လမ်းညွန်စနစ်လည်းရှိတဲ့အကြောင်းဒေသကတာဝန်ရှိသူတွေကပြောပါတယ်။ဒီကတဲ့တပတ်အတွင်းမှာအဲဒီလိုဘုံရှိအာကျော်ကိုရုရှားကကျဲချခဲ့တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကတနေ့နေ့လေးကဆိုပါတယ်ပရိဒတ်ဒုံးကြီးသစင်းကိုမြောက်ကိုရီးယားကသူ့ရဲ့အရှိတ်ဘက်ပင်လယ်ပြင်နဲ့ပြစ်လွတ်လိုက်ကြောင်းတောင်ကိုရီးယားကပြောပါတယ်ဒီနေ့လာနေ့မနေ့မှာပြစ်လွတ်တိုက်ဖြစ်တယ်လို့တောင်ကိုရီးယားပူတွဲဦးစီးချုပ်များအဖွဲ့ကဆိုပါတယ်အသေးစိတ်ကိုတော့မပြောပါဘူးဒီနေ့နေ့တုန်းကတော့တောင်ကိုရီးယားဂျပန်နဲ့အမေရိကန်တို့ပူတွဲဆေးလေးချင်းနောက်ကိုမြောက်ကိုရီးယားကအာရှပုံစံနေတို့ဖွဲ့လို့ခေါ်ခဲ့ပြီးအရေးပါတဲ့အကျိုးဆက်တွေကိုရင်ဆိုင်ရလိမ့်မယ်လို့သတိပေးခဲ့တာပါ။သုံးရကြစီအေးလေးချင်းမှုအဆုံးသတ်လိုက်ပြီးတရက်အကြာမှမြောက်ကိုရီးယားကအဲ့ဒီလိုသတိပေးလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားပေါ်ဆန့်ကျင်ရာဆလာတာကိုရှုတ်ချလိုက်တယ်လို့လည်းမြောက်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်ချက်မှာပြောလိုက်တာကိုနိုင်ငံတော်ပိုင်သတင်းဌာန KCNA ကတနင်္ဂနွေနေ့ကဖော်ပြပါတယ်။အမေရိကန်နဲ့နောက်လိုက်တွေးကစီအေးအုပ်စုဖွဲ့ပြီးခိုင်မာအောင်လှုပ်လာတာကိုမြောက်ကိုရီးယားကအရေးမယူခွင့်လွတ်မှာမဟုတ်ဘူးလို့ထုတ်ပြန်ချက်ကဆိုခဲ့ပါတယ်။တောင်ကိုရီးယားဂျပန်အမေရိကန်တို့ဟာပရင်တာဒုံးကြီးနဲ့လေကြောင်းရံကာကွယ်ရေးရေကိုသင်းမောတံမြန်စစ်ဆင်နွှဲရေးနဲ့စိုက်ဘာစစ်ကာကွယ်ရေးတွေကိုပူးတွဲလေ့ကျင့်ခဲ့ကြတာပါ
။ဘီယူအမေရိက န်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ525 kHz 1113 kHz 4853 kHz 5159 kHz 590 kHz 590 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာမနေ့ခင်းသတင်းတွေကို VOA ရုပ်သံကဆက်လက်ထုတ်လွှင့်နေပါတယ်ဈေးဝယ်စနေနဲ့မြင့်တင်ရောင်းချခဲ့တဲ့ဆိုတဲ့စံစွားလုပ်ငန်းရှင်တချို့နဲ့ဈေးဝယ်စင်တာတာဝန်ရှိသူတချို့တို့ကိုထိမ့်သိမ့်အရေးယူခဲ့တယ်လို့စစ်ကောင်စီကကြေညာခဲ့ပါတယ်။တမတ်ဈေးနှုန်းထက်အမြတ်တင်ရောင်းချတဲ့ဆိုတဲ့စံလုပ်ငန်းရှင်24ဦးကိုတန်ကြေးနဲ့အခွန်စည်းမျဉ်းတင်းကျပ်ပြီးစံလုပ်ငန်းရှင်9ဦးကိုတော့တရားစွဲဆိုအရေးယူမယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။ဒါ့အပြင်အမြတ်တင်ရောင်းချတဲ့ဆိုတဲ့ဈေးဝယ်စင်တာ22ဆိုင်ကတာဝန်ရှိသူ4ဦးကိုလည်းတရားစွဲဆိုအရေးယူမယ်လို့ဖော်ပြပါတယ်။အဲ့ဒီထဲမှာတော့ One Stop Mart Director ဦးမျိုးသက်စီဒီမတ်အမှုဆောင်အရာရှိချုပ်ဦးဖြိုးမင်းကျော်စင်ကြာအုပ်ချုပ်မှုဒါရိုက်တာဦးမမော်ဝင်းအီယွန် Orange စေဝယ်စင်တာဒါရိုက်တာဂျပန်လူမျိုးတူတို့ပါဝင်ကြပါတယ်။စန်းစီအခြေခံစားကုန်တွေကုန်စည်နှုန်းအဆမတန်တက်လာတဲ့နောက်စစ်ကောင်စီအနေနဲ့စန်းစပါးအသင်းချုပ်တာဝန်ရှိသူတွေနဲ့စားလုပ်ငန်းရှင်တွေကိုခေါ်ယူစစ်ဆေးတာတွေရှိခဲ့ပြီးအဲဒီနောက်အယောင်စင်တာတော်တော်များများမှာစားအိတ်တွေဝယ်လို့မရတော့ပါဘူး။အများပြည်သူအနေနဲ့စန်းစပါးအသင်းချုပ်ကရောင်းချတဲ့စိုင်တွေမှာပဲအင်အားစုခွဲတန်းတွေနဲ့ဝယ်ယူနေကြပါတယ်။စံစွားအတင်းချုပ်ကတော့သူတို့လျှော်ဈေးနဲ့ရောင်းချနေတဲ့ဈေးနှုန်းဟာတနိုင်ငံလုံးမှာတပြေးညီရောင်းချပေးရမယ့်ဈေးဖြစ်တယ်လို့အသင်းတာဝန်ရှိသူတွေကတုံ့ပြန်ထားပါတယ်။ဒီချိန်ထဲမှာပဲဖွဲ့သားနဲ့ဝယ်ယူရတဲ့စံနဲ့စီတွေကိုဈေးကောင်းပေးဝယ်တဲ့စိုင်တွေမှာတဆင့်ပြောင်းရောင်းပြီးဝင်ငွေရှာကြတာတွေလည်းရှိလာတယ်လို့သိရပါတယ်။ပြည်သူ့လွတ်တော်ရွေးကောက်ပွဲပထမအထုပ်အပြီးမဲပေးခဲ့သူတွေရဲ့သဘောထားစစ်တမ်းတွေမှာ Marine Le Pen ဦးဆောင်တဲ့ပြည်သူ့လက်ရဆုံးပါတီ National Rally RN ပါတီကမဲများနဲ့ရှေ့ကပြင်းနေပြီးပြည်သက်သမ္မတအီမန်နျူအယ်မက်ခရွန်ရဲ့ဗဟိုနိုင်ငံရေးအင်အားစုကတော့တတိယနေရာပဲရနေပါတယ်။အမတ်လောင်းတစ်ယောက်ဟာ90ခန့်နှုန်းကျော်နဲ့ပြက်ပြက်သားသားအနိုင်မရရင်မဲများဆုံးရသူအမတ်လောင်းနှစ်ယောက်ဟာဇွန်လ9ရက်နေ့ဒုတိယသုတ်ရွေးကောက်ပွဲမှာဆက်လက်ရှင်းပြရမှာပါ။ပထမအသုတ်မဲပေးခဲ့သူတွေရဲ့သဘောထားစစ်တမ်းတွေမှာတော့လက်ရဆုံးအန်နာပါတီက 34.5 ခန့်နှုန်းလက်ဝဲလူထုတအူးသက်မဟာမိတ်NPF အဖွဲ့က 28.5 ကနေ 29.3 ရာခိုင်နှုန်းမက်ခရွန်ရဲ့ဘိုးအင်အားစုက 20.5 ကနေ 21.5 ရာနှုန်းမဲတွေရရှိထားတယ်လို့လူမှုစစ်တမ်းတွေကပြောပါတယ်။တကယ်လို့ RN ပါတီကဒုတိယအထုပ်မှာဆက်နိုင်ခဲ့ရင်သမ္မတမက်ခရွန်ဟာကျန်းသက်တမ်း၃နှစ်မှာအာဏာသိမ်းမရှိလာတဲ့သမ္မတဖြစ်လာမှာပါ။ဂျွန်လာထဲမှာကျင်းပခဲ့တဲ့ဥရောပပါလီမန်ရွေးကောက်ပွဲမှာလည်း RN ပါတီကမက်ခရွန်ရဲ့ဘိုးအင်အားစုကိုအနိုင်ရသွားပြီးတဲ့နောက်ပြည်သက်သမ္မတမက်ခရွန်ကအခုလွတ်တော်ရွေးကောက်ပွဲကိုခေါ်ဆိုခဲ့တာပါ။ဥရောပပါလီမန်မှာ Austria လက်အစုံ Freedom Party FPO Hungary ကဝန်ကြီးချုပ် Viktor Orbán ရဲ့ Fidesz နဲ့ချက်သမ္မတနိုင်ငံက Andrej Babis ဦးဆောင်တဲ့ Czech ANO ပါတီတွေဟာဥရောပပါလီမန်မှာမဟာမိတ်ဖွဲ့လိုက်တဲ့အကြောင်းတင်းတွေကကြေညာလိုက်ကြပါတယ်။အခုလိုကြေညာလိုက်တာကြောင့်ဥရောပပါလီမန်တွေအုပ်စုတွေကိုပြန်လည်စုကြည်ကြရတော့မှာဖြစ်ပါတယ်။ဥရောပပါလီမန်အတွင်းမှာနိုင်ငံရေးအုပ်စုတစုကိုတရားဝင်ဖွဲ့မယ်ဆိုရင်အဖွဲ့ဝင်28နိုင်ငံနဲ့နိုင်ငံ၄ဘုံတစ်ဘုံကပါတီဝင်တွေပါတီတွေပါဝင်ကြဖို့လိုအပ်တာကြောင့်တည်ဆဲအဖွဲ့တွေကွဲကြရအောင်မှာဖြစ်ပါတယ်။ဥရောပနိုင်ငံရေးကာလသစ်ကိုဝင်တဲ့အတွက်ဒီကနေ့ဟာသမိုင်းဝင်နေဖြစ်ပါတယ်လို့ FPO ခေါင်းဆောင် Herbert Kickl က Vienna Hotel မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အဲဒီပွဲကို Babis တဲ့ Orbán တို့လည်းတက်ရောက်ခဲ့ကြပါတယ်။ဒီနိုင်ငံရဲ့အုပ်စုအစ်စ်ကိုဥရောပမျိုးချစ်များလို့ခေါ်မှဖြစ်တဲ့အကြောင်း check ဝန်ကြီးချုပ်ဟောင်းဘာဘစ်ကပြောပါတယ်။ဒီအုပ်စုဟာဥရောပလက်ရာနိုင်ငံရေးမှာအကြီးမားဆုံးအဖွဲ့ဖြစ်လာလိမ့်မယ်လို့လည်း Hungary ဝန်ကြီးချုပ် Orbán ကပြောသွားခဲ့ပါတယ်။တရားမဝင်လူဝင်မှုနဲ့အဖွဲ့ဝင်နိုင်ငံတွေရဲ့ဆုံးဖြတ်ပိုင်ခွင့်အာဏာပိုရရှိလာဖို့တိုက်ပွဲဝင်သွားမယ်လို့ခေါင်းဆောင်၃ဦးလုံးကပြောသွားကြပါတယ်။
ဇူလိုင်၁ရက်တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုဥတမောင်တန်းကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းပြပုချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်တင်ဆက်ပေးသွားမှာပါ။ဒီထက်ရမှာအရင်ဆုံးကတော့ဒီထိုင်းနဲ့မြန်မာထိုင်းနိုင်ငံနဲ့မှာဒီမြန်မာနဲ့တရုတ်နိုင်ငံသားတွေပါတဲ့အွန်လိုင်းလေလံခန်းတစ်ခုကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးနှင်နေခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ဒရိုက်စကက်မြို့နယ်ကနေအိမ်ခြံဝင်းတစ်ခုကိုစိုက်ဘာရဲတပ်ဖွဲ့ကဝင်ရောက်စီးနင်းခဲ့တာမှာမြန်မာနဲ့တရုတ်နိုင်ငံသားတွေပါတဲ့အွန်လိုင်းလိမ်လည်ဂိုင်းဝင်၁၃ဦးကိုကွန်ပျူတာ၉လုံးနဲ့ဒီတရုတ်ဖုန်းစင်ကတ်၉၀ကျော်နဲ့အတူဖမ်းဆီးနိုင်ခဲ့တယ်လို့ချင်းမိုင်ရဲတပ်ဖွဲ့ကထုတ်ပြန်ပါတယ်။ ိုလဲလိုင်လိုင်ကိုင်းကအသုံးပြုခဲ့တဲ့ကေဘယ်လိုင်းတွေကိုဖြတ်တောက်တာဆက်သွယ်ရေးပစ္စည်းတွေကိုဖမ်းဆီးတာတွေကိုလည်းလုပ်နေပါတယ်။ဒီကြောင့်အပြည့်အစုံကိုတော့ VUE သတင်းတောင်မအေးမာကထိုင်းနိုင်ငံကနေသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ဒွိုင်းစကက်မြို့နယ်တဲကနေအိမ်ခြံဝန်းတစ်ခုကိုစိုက်ဘာရဲတပ်ဖွဲ့ကဝင်ရောက်စီးနင်းခဲ့ရမှာမြန်မာနဲ့တရုတ်နိုင်ငံသားတွေပါတဲ့အွန်လိုင်းလိမ်လည်ခိုင်းဝင်23ဦးကိုကွန်ပျူတာ6လုံးတရုတ်ဖုန်းစစ်ကပ်60ကျော်နဲ့အတူဖမ်းဆီးခဲ့ပါတယ်။အမှန်ငါးဒေတာရဲမှုကြီးဗန်ချာပြောသွားခဲ့တာကတော
့ในการเตือนพี่น้องประชาชนในการระมัดระวังเกี่ยวกับแก๊งคอลเซ็นเตอร์นั้นเนี่ยจะมีรูปแบบในการระมัดระวังยังไงนะครับขอเชิญทางสท4
ชิมัยขยายดอยสแกมยุ่นเนี่ยชาวเว้นตะคู่ก็ลงยิ้งไอ้ตะคู่มาพမ်းပြီးတဲ့မြန်မာနဲ့တရုတ်နိုင်ငံသား73ဟာတရုတ်နိုင်ငံသားတွေရဲ့ကောစင်တာဂိုင်းဝင်နေဖြစ်တယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်။ချင်းမိုင်ခရိုင်တရားရုံးမှာတော့အထောက်အထားများစုဆောင်းကပြင်ပြသွားမှာဖြစ်ပြီးဒွန်စကက်မြို့နယ်ရှိရေကူးကန်ရပ်ကွက်ထဲမှာသပွဲတင်ကွန်ပျူတာတစ်လုံး၊ laptop ကွန်ပျူတာ၈လုံး၊ဖုန်း64လုံးတို့ကိုစစ်ဆေးပြီးတော့ဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။ကောစင်တာဂိုင်းကတော့တရုတ်နိုင်ငံထဲမှာရှိတဲ့တရုတ်လူမျိုးများကိုနှစ်ရှည်ငွေစုဖို့ရင်းနှီးမြှုပ်နှံဖို့အတွက်လိမ့်လည်လှည့်ပြားနေတဲ့အဖွဲ့တစ်ခုဖြစ်စစ်ဆေးပေါ်ထုတ်နိုင်ခဲ့တယ်လို့လည်းဆိုပါရယ်ဒီနောက်အွန်လိုင်းလိမ်လည်ခိုင်းနေမှာအသုံးပြုဖို့အတွက်ဆက်သွယ်ရေးစလောင်38ခုကိုလည်းချင်းမိုင်ကနေမဲဆောက်ကိုပို့ရလမ်းမှာဖမ်းမိခဲ့တယ်ဆိုပြီးရဲမှုကြီးစံမလစ်ဧကမွန်ကအခုလိုပြောဆိုသွားပါတယ
်
ရဲမှုကြီးစံမလစ်ဧကမွန်ပြောဆိုသွားတာကတော့ထိုင်းနိုင်ငံအနေနဲ့အခုလိုမျိုးတရားမဝင်အင်တာနက်ဆက်သွယ်ပေးနေတာတွေကိုလုံးဝဖျက်တောက်ထားပါတယ်။ဒါကိုလုံးဝခွင့်မပြုပါဘူး။ဇွန်လ28ရက်နေ့မှာဖမ်းမိတဲ့အင်တာနက်ထုတ်လွှင့်တဲ့စက်လောင်း38ခုဟာချင်းမိုင်ကနေတဆင့်မဲဆောက်မြို့ကိုပို့လာတာဖြစ်ပြီးမဲဆောက်ရဲတပ်ဖွဲ့ကကြားဖြတ်ဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။မဲဆောက်ကနေမြောက်ရီထိထိုင်းဖက်ချမ်းမြေအောက်ကနေတဆင့်တရားမဝင်ဆက်သွယ်ထားတဲ့အင်တာနက်ကေဘယ်ကျိုးလိုင်းတွေကိုလည်းထိုင်းအနာပိုင်တွေကစစ်ဆေးပြီးဖမ်းဆီးတာတွေကိုလည်းဂျွန်လ28ရက်နေ့ကလုပ်ဆောင်ခဲ့ပါတယ်။အခုလိုမျိုးထိုင်းဘက်ကနေတရားမဝင်အင်တာနက်တွေကိုဆက်သွယ်ပေးတဲ့သူတွေကိုလည်းဆက်သွယ်ရေးဥပဒေချိုးဖောက်မှုနဲ့တရားစွဲဆိုသွားမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ဒီဆက်သွယ်ရေးကေဘယ်ကျိုးလိုင်းတွေဟာထိုင်းနိုင်ငံတက်ခရိုင်မဲလမဖော့ဖရာစတဲ့မြို့နယ်တွေကနေတဆင့်ညီအောက်ကနေဆက်သွယ်ပေးထားပြီးမြန်မာနိုင်ငံမြဝတီပတ်ချံရွှေခုကိုနဲ့ဝမ်ဖာစတဲ့နေရာတွေအထိအင်တာနက်လိုင်းတွေရရှိဖို့လှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းထိုင်းအနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာရေးသားဖော်ပြကြပါတယ်ရှင
် VOA American အတန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြရာအမှတ်လေးပါတာလိပ်ပြည့်ချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်ဇူလိုင်၁ရက်တင်းတင်းလာနေမနက်ခင်း VOA Radio အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်9:00နာရီထိဆက်ပြီးတော့ချုပ်လင်ပေးသွားမယ့်စီစဉ်တွေကိုတော့ line meter 24.50 နဲ့ line length meter 190ကနေဆက်ပြီးတော့ချုပ်လင်ပေးနေပါတယ်။အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။ဒီထဲကမှအရင်ဆုံးဒီမိုကရေစီရဲ့ဆွေးနွေးခန်းကိုကြည့်ရအောင်ပါရှင်။စစ်ကောင်စီနဲ့တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာလူမျိုးစုတွေကြားခွဲခြားဆက်ဆံမှုတွေမြင့်မားနေတာ၊သတင်းအမှားတွေဖြန့်တာစတဲ့အခြေအနေတွေဟာရွှေဂျာရီအပါအဝင်ရခိုင်လူနည်းစုတိုင်းရင်းသားတွေအတွက်အနာဂတ်မျှော်လင့်ချက်ကင်းမဲ့နေတယ်လို့ရွှေဂျာဆရာဝန်ဒေါက်တာမာရီယာဘေကင်က VOE ကိုပြောပါတယ်ကိုရိုင်းလဲရွှေဂျာမျိုးသမီးရေးတက်ကြွလှုပ်ရှားသူဖြစ်တယ်လို့ရခိုင်ပြည်အနှံ့စေကူတာပေးခဲ့ပြီးတိတ်မကြခင်တုန်းကမှဒီရခိုင်ပြည်နယ်ကနေထွက်လာတဲ့ဒေါက်တာမာရီယာဘေကင်ကိုတော့ဘန်ကောက်မှာမဲရင်ချင်းနိုင်ငံတွေ့ဆုံမေးမြန်းထားပါတယ်ရှင်
ခိုင်ဘက်မှာတွေ့ကြုံခဲ့ရတဲ့အခြေအနေကိုပြောမယ်ဆိုကျမတို့ကလေနေရာပေါ်မူတည်ပြီးတော့ အပြောရမယ်ထင်တယ်ပေါ့နော်ဒီကျမတို့ကကျမတာဝန်ယူခဲ့ရတဲ့ဒီ Central Rakhine လို့ခေါ်မှာပေါ့နော်အာဒီစစ်တွေဒီဘက်ကဆိုလို့ရှိရင်ပုံနာကျွန်းမြင်းပြားရသေးတောင်အဲ့ဒီဘက်တွေမှာဆိုလို့ရှိရင်တော့ Arakan Army ကစပြီးတော့ထိုးစစ်ဆင်တယ်ပေါ့နော်ထိုးစစ်ဆင်တဲ့အချိန်မှာစပြီးတော့သူကဆိုလို့ရှိရင်ဒီ recruitment နေလဲဆက်လုပ်တယ်လုပ်တဲ့အခါမှာဆိုလို့ရှိရင်အများအဖြစ်ပေါ့ရခိုင်မျိုးသားတွေပေါ့နော်သူတို့တွေလည်းပူးပေါင်းကျင်တဲ့သူရှိသလိုတက်ထဲမှုန်ကျင်တဲ့သူတွေလည်းရှိတော့ရခိုင်မျိုးသားတွေကိုယ်တိုင်လည်း Arakan Army လက်ကနေထွက်ပြေးကြတာတွေလည်းရှိတယ်အဲ့လိုပဲနောက်ပိုင်းမှာစကားစားကလည်း force recruitment တွေလုပ်လာတယ် conscription တွေလုပ်လာတဲ့အခါမှာရခိုင်လူမျိုးတွေရောချင်းတွေရောကျန်တဲ့တိုင်းရင်းသားတွေရောထွက်ပြေးခဲ့ကြတာတွေလည်းရှိတယ်ပေါ့နော်အဲ့တော့ Central Rakhine မှာဆိုလို့ရှိရင်တော့မြို့တစ်မြို့ပြီးတစ်မြို့ပေါ့နော်နိုင်လာတယ်စကားစားကသူထွက်သွားတဲ့အချိန်မှာဆိုရင်မြို့ကန်တွေကိုမြို့တစားကန်အနေနဲ့ထားပစ်ခဲ့တာလန်ဒရာတွေကိုဖျက်ဆီးခဲ့တာဈေးတွေနောက်ကျောင်းတွေဒါတွေကိုတက်ကတ်ထားပြီးတော့ဘုံကျဲတာတွေအများအပြားလုပ်ခဲ့အထူးသဖြင့်ပေါက်တော်မြို့ပေါ့နော်ကျွန်တော်ပေါက်တော်မြို့ကိုကြည့်မယ်ဆိုပေါက်တော်မြို့က November 13 14အိတ်တိုက်ပွဲစတဲ့အချိန်မှာကလေးကကိုပေါက်တော်မြို့ကိုအကြိမ်ကြိမ်လာပြီးတော့ဒီလေကြောင်းကနေတိုက်ခိုက်ပြီးဖျက်ဆီးခဲ့တာဆိုအခုချိန်ထိမရနာသေးဘူးပေါ့နော်အလားတူပဲဒီမြင်းပြားရသေးတောင်ပုံနာကျွန်းအဲ့ဒီဘက်မှာလည်းတောက်လျှောက် air strike လုပ်ခဲ့ကြတယ်ပေါ့နော်စကားစအနေနဲ့လုတ်တဲ့ခါမှာဆိုရင်အခုဆိုလို့ရှိရင်စကားစတက်တရားမြေပြင်ပေါ်မှာမရှိတော့ဘူး Arakan Army အနေနဲ့ကဒီနေရာမှာပြန်ပြီးတော့ဒီပြက်လဲထူထောင်ရေးပေါ့နော်ဒါတွေကိုသူ့ရခိုင်အဖွဲ့အစည်းတွေပေါ့ရခိုင် local NGO တွေနဲ့တက်ကနေတဆင့်ပေါ့နော်ဒီဟာတွေကိုပြန်ပြီးတော့ပြန်လဲထူထောင်ရေးလုပ်ပြီးတော့သူ့ရဲ့ဒီဒီအဲ့ဒီနေရာမှာနေခဲ့တဲ့မွတ်စလင်တွေရောပေါ့နော်ဒီကျမတို့ရိုဟင်ဂျာတွေရောချင်းတွေရောအကုန်လုံးဒီမြို့ရွာတွေတွေကိုပြန်ပေးဝင်ဖို့ဆိုတဲ့ပုံစံနဲ့ Arakan Army ကဥဆောင်ပြီးတော့လုတ်ကင်ပေးတာတွေရှိရယ်ပြန်လဲထူထောင်ရေးလုပ်ဖို့စ조사တာတွေရှိဒါပေမဲ့လို့အများနဲ့ air attack ရှိနေတယ်နောက်တစ်ခါလမ်းမိုင်းတွေကျန်ခဲ့တဲ့ပြဿနာတွေကြောင့် Arakan Army အနေနဲ့ကဒီ display ဖြစ်သွားတဲ့သူတွေကိုချက်ချင်းပြန်ပြန်ပေးဝင်ဖို့တော့သူတို့မဖြစ်နိုင်ကြဘူးပြန်ပေးဝင်လိုက်မိတဲ့ဟာကျမတို့ဒီမြင်းပြားမှာဆိုမြင်တာတယ်ပေါ့နော်ဒီပြန်ပြီးတော့ဒီအစည်းအဝေးရှိလို့ဆိုပြီးတော့သူတို့ranger တွေချင်းတွေကိုမြင်းပြားမျိုးပေါ်ခေါ်တဲ့အခါမှာဆိုရင်သတင်းပေါက်ကြားတာဖြစ်သွားတယ်ပေါက်ကြားတယ်လို့ကျမတို့ယူဆရတယ်ပေါ့နော်ဘာလို့လဲဆိုတော့ဒီအစည်းအဝေးလုပ်မဲ့နေရာတွေကိုမှလာပြီး air strike လုပ်သွားတဲ့အခါမှာဆိုလို့ရှိရင်ချင်းမျိုးသားတွေရောဒီကျမတို့ ranger တွေရောတန်းတဲ့သူတွေရောအထိခိုက်ပေါ့နော်ဒီသေဆုံးခဲ့ကြရလဲရှိရပေါ့ဆိုတော့ Arakan Army ကိုရိုင်းကလည်းသူ့ထဲမှာလည်းဒီသတင်းပေးတွေရှိနေတယ်ဆိုတဲ့အနေထားမျိုးတွေပြောဆိုလာကြတာရှိရယ်ဒီလိုရှိလာတဲ့အခါမှာဆိုလို့ရှိရင်ပို့ဆိုရကကျန်တဲ့ဒီ minority တွေဖြစ်တယ်ပေါ့နော်ချင်းတို့ချက်ကမာတို့ရိုဟင်ဂျာတို့ကိုသူကဆက်ပြီး recruit လုပ်နေရတယ်ဆိုပေမဲ့လည်းဒီလူတွေအပေါ်မှာမယုံကြည်မှုတွေသူ့မှာတိုးလာတယ်ဆိုတော့အဲ့ဒီပြဿနာတွေလည်းသူကရင်ဆိုင်နေရတာကိုတွေ့ရတယ်ပေါ့လည်းအဒီနည်းနည်းတည်ငြိမ်သွားတဲ့နေရာတွေမှာဆိုလို့ရှိရင်တော့သူတို့ကျမကြီးပေါ့နော်တက်နိုင်သမျှစောင့်ရှောက်မှုပေးနေရတယ်ရှိတယ်ဥပမာကျမတို့ဒီမြင်းပြားမှာတာတာကိစ္စဆိုလို့ရှိရင်လည်းအလားတူပဲပေါ့နော်ဒီစစ်တပ်ကလာပြီးတော့ဘုံကျဲသွားတယ်ရိုဟင်ဂျာတွေအများကြီးအိမ်နေမနေမှာပဲတည်သွားကြတယ်အဲ့ဒီခါမှာဆိုလို့ရှိရင်ဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဒီကမရောက်နိုင်ခင်မှာပေါ့နော် Arakan Army ရဲ့အောက်ကစေတက်ကဆိုရင်လာပြီးတော့ကော်ကဲထုတ်သွားပြီးတော့သူတို့မှရှိရဒီ clinic သေးလေးမှာပေါ့နော်သူတို့ရတဲ့နီးနဲ့ခုပေးခဲ့ကြတာရှိတယ်နောက်တစ်ခါအဲ့ဒီနေရာကိုလာပြီးတော့ဘုံကျဲမယ်လို့ယူဆရတဲ့အခါမှာဆိုရင်တခြားရခိုင်ရွာလေးကိုသူတို့ရွှေ့သွားပေးတယ်ပေါ့နော်ဒီ ranger လူနာတွေကိုပါခေါ်ပြီးတော့သူတို့ရွှေ့သွားတယ်ဒါပေမဲ့ကန်ဆိုးစွာပဲအဲ့ရွာမှာပါထပ်ပြီးဘုံလာကျဲတယ်ပြောချင်တာပါလဲဆိုတော့သတင်းပေါက်ကြားမှုတွေပေါ့နော်ဒါမျိုးတွေရှိတိုင်းမှာဘုံကျဲခံရတဲ့အခါမှာဆိုရင်ရခိုင်လူမျိုးတွေလည်းအများကြီးသိမ်းဆုံးကြရတာရှိတယ်။တခုတော့ရှိတာပေါ့နော်။ဒါကတော့အရှိရှိကဒီ practice အတိုင်းကိုပဲဒီစက်ကျင့်သုံးတယ်လို့ပြောရမလား။တခါလေကြာရင်အောက်ခြေမှာလုံနေကိုင်းနေတဲ့လူတွေကိုယ်တိုင်ကအဝဲမဖြစ်ကြတဲ့အခါမှာဆိုရင်ဒီ discrimination တွေပေါ့နော်။စေကူတာပေးတဲ့အခါမှာဆိုရင် Muslim တွေပေါ်မှာ Rohingya တွေပေါ်မှာခွဲခြားဆက်ဆံမှုတွေကတော့ဆက်ပြီးတော့ရှိနေတာပေါ့နော်။အဲအဲ့ဒါကတော့ကျွန်မထင်ပါတယ်။အပေါ်ပိုင်းက policy ဆိုတာအထက်အောက်ခြေမှာလူတွေကပုံမှန်အတိုင်းသူတို့ဒီတောက်လျှောက်နော်ဆယ်စုနှစ်ပေါင်းများစွာမှာလူနာဆိုရင်တောင်မှလူမျိုးမတူရင်ခွဲပြီးတော့ကုတာတို့နော်လူမျိုးမတူရင်ခွဲပြီးဆက်ဆံတာတို့ဒါတွေကအရင်ကျင်သားရဲ့ကျင်သားဖြစ်နေတဲ့ဟာတွေပေါ့ဒါတွေကို Arakan Army အနေနဲ့တော့ပို့တိုးတက်လာအောင်လုပ်ရမယ့်အပိုင်းလေးလို့မြင်တယ်။အဲ့တော့ခုနောက်ပိုင်းရခိုင်ပြည်မြောက်ပိုင်းကိုဝင်လိုက်ပြီးတဲ့နောက်မှာရခိုင်ပြည်မြောက်ပိုင်းမှာအခြေအနေတင်းမာလာတဲ့နောက်မှာဆိုရင်အဲ့ဒီနောက်ဆက်တွဲအနေနဲ့ဒီ Central Rakhine မှာပါအခြေအနေကဆိုးလာတယ်ပေါ့အရင်ကဆိုရင် Central Rakhine မှာဒီတိုက်ပွဲကာလမှာဆိုရင်ကျမတို့ဘာတွေတွေ့ရလဲဆိုတော့မရိုဂျာရွာတွေကရေမရှိတော့လို့ရှိရင်ရခိုင်ရွာတွေကရေပေးတာတွေရှိတယ် အဲ့လိုပဲချင်းရွာတွေကတစုံတစ်ခုမရှိဆိုရခိုင်ရွာမှာလာပြီးတော့အကူအညီတောင်းလို့ရသူတို့ community တွေကတစ်ခုနဲ့တစ်ခုကြားမှာဆို social cohesive ဖြစ်နေတော့မယ်ပေါ့နော်ရခိုင်ပြည်ရောက်ပိုင်းမှာပြဿနာတွေဆလာတဲ့အထီကိုဒီရခိုင်ပြည်အလဲပိုင်းကရခိုင်တွေကငါတို့စီက ranger တွေကတော့မပူးပေါင်းပါဘူးဆိုတော့အပုံစံမျိုးပြောဆိုကြတာတွေကျမတို့ကြားရတယ်ဒါပေမဲ့တဖြည်းဖြည်းနဲ့ကျမတို့ဒီသတင်းမှားတွေเนาะသူတို့ကြားထဲမှာမြောက်ပိုင်းမှာဘလို့ဟိုဘင်္ဂလားဒေ့ရှ်ကမွတ်စလင်တွေအများကြီးဝင်လာပြီးတော့ဘလို့အာရခန်အာမီကိုတိုက်နေကြပြီတတ်နေကြပြီဆိုတော့เนาะသတင်းမှားတွေတောက်လျှောက်ဝင်လာတာနဲ့အမျှပြီးတော့ international ပေါ့เนาะကျမတို့ဒီကမ္ဘာလုံးဝိုင်းပြီးအာရခန်အာမီကိုဝိုင်းအပြစ်တင်ထိုးနှက်တာမျိုးတွေလည်းအရန်သတင်းတွေများလာတဲ့အခါမှာရခိုင်လူမျိုးတွေအနေနဲ့ကတအားသူတို့ရဲ့ညဘာလို့လဲဆိုတော့သူတို့အတွက်ကအာရခန်အာမီကသူတို့ရဲ့တခုပြီးတော့မျှော်လင့်ချက်ဖြစ်နေတဲ့အခါမှာသူတို့ရဲ့မျှော်လင့်ချက်ကိုရိုက်ချိုးခံရတယ်လို့ခံစားရပြီးတော့သူတို့တအား resent ဖြစ်ကြတယ်ဖြစ်ကြတဲ့အခါမှာဆိုရင်အဲ့ဒါရဲ့နောက်ဆက်တွဲအနေနဲ့ကျမတို့လူမျိုးတွေပုံမှန်ပါနဲ့ပို့ပြီးတော့ခါခါကီးကီးဆက်ဆံလာတာကိုကျမတို့အလဲပိုင်းမှာတွေ့ရတယ်ပေါ့နော်ပြီးတဲ့အခါကျတော့ဒီမွတ်စလင်ကျမတို့ရိုဟင်ဂျာတွေသွားပြီးတော့ကြောက်တော်မှာဈေးသွားဝယ်တာပါညာဆိုလို့ရှိရင်တခုခုဖြစ်မှာဆိုတဲ့အတွက်ဆိုပြီးအကြောင်းပြချက်နဲ့ပေါ့နော်ကွန်ပျူတာတောင်းရတာတွေလည်းဖြစ်လာခဲ့တယ်ပေါ့နော်ဒါပြောမယ်ဆိုလို့ရှိရင်တဖြည်းဖြည်းနဲ့ဆိုရှယ်ကိုဟီးဆစ်ဖြစ်နေပြီးတော့အာရခန်အာမီကအကုန်လုံးပရိုတက်ရှင်ပေးနေတဲ့အနေထားကနေမှအခုချိန်မှာဆိုရင်တော့ဒိုင်နမစ်ကတော်တော်ကြီးကိုပြောင်းလဲလာတယ်လို့ရတယ်ဒီအခါမှာဆိုရင်ဒီအလဲပိုင်းမှာရှိနေတဲ့ Ranger တွေအနေနဲ့ကလည်းအနေရအရန်ကျင့်ကြက်လာပြီးတော့ငါတို့ကိုလည်းမကြခင်မှာပေါ့နော်ဒီ Arkhan Army ကတက်မလားဖြတ်မလားငါတို့ကိုလည်းအတင်းအာဓမတွေပေါ့နော်စစ်ထဲသွင်းမလားဆိုတော့အနေထားတွေပြန်ပြီးတော့ခန်းစားလာရတာရှိတယ်အစပိုင်းမှာဆိုလို့ရှိရင်တော့ recruitment လုပ်တယ်ဆိုလို့ရှိရင်ပဲဖြစ်ဖြစ်ပေါ့နော်အဲ့ဒီဒီအလဲပိုင်းမှာရှိတဲ့ Muslim နေရာဆိုရင်Arkhan Army စစ်တပ်လာတဲ့လမ်းမှာဆိုထမင်းချက်ကျွေးတာတွေပြီးတော့အခွန်အပေးနေတာတွေပေါ့နော်ဒါတွေကိုပုံမှန်လုတ်ကင်ပေးနေတာတွေလည်းရှိတယ်ဒါပေမဲ့လုတ်ကင်ပေးတယ်ဆိုတာကလည်းခုနကပြောသလိုပေါ့နော်မွတ်စလင်ဖြစ်ဖြစ်ချင်းဖြစ်ဖြစ်ဒီကျမတို့ရခိုင်ဖြစ်ဖြစ်ပဲအာရခန်အာမီကပြောတယ်ဆိုရင်သူတို့ကြောက်ကြတယ်လीနော်ကြောက်ကြတဲ့အခါကျမဖြစ်မနေလုတ်ပေးနေရတဲ့အနေထားမျိုးတွေကိုဆက်ပြီးတော့ရင်ဆိုင်နေရတယ်ဒါပေမဲ့အခြေအနေကမြောက်ပိုင်းလိုတော့တအားကြီးတင်းမာနေတာမျိုးတော့မရှိဘူးပေါ့နော
်ဟုတ်ကဲ့အဲ့တော့အဲ့ဒီမှာနှစ်ပိုင်းပေါ့နော
်
အခြေအနေကဒီရိုဟင်ဂျာတွေနေတဲ့ရခိုင်မြောက်ပိုင်းမှာတော်တော်လေးလဲရှုပ်ထွေးနေတော့
ဟုတ်ပါတယ်
အထူးသဖြင့်ဒီအာဆာဆိုတဲ့နော်ဟိုလက်နက်ကိုင်
ရိုဟင်ဂျာ
အဖွဲ့တွေလည်းရှိတယ်တခါအဲ့ဒီအဖွဲ့တွေကိုစစ်ကောင်စီကပြန်ပြီးတော့ဒီပတ်စံပေးတာတို့ထောက်ပံ့တာတို့ဆိုတော
့
သတင်းတွေပေါ့လေထွက်နေတယ်အဲတစ်ဖက်မှာလည်းဒီစစ်မှုထမ်းဥပဒေရခေါ်ယူစုဆောင်ခံရတဲ့အတင်းတမခေါ်ယူစုဆောင်ခံရတဲ့ရိုဟင်ဂျာတွေကလည်းရှေ့တန်းမှာအသေးခံနေရတယ်ဆိုတော့သတင်းတွေလည်းရှိနေတော့နောက်ဒီရိုဟင်ဂျာတွေကိုယ်တိုင်တစ်ဖက်မှာလည်းဒီအာရကန်အာမီ A ရဲ့ထုတ်ပြန်ချက်တွေထဲမှာရွာတွေပေါ့နော်ရခိုင်ရွာတွေမှာလည်းရိုဟင်ဂျာတွေမီးလာရှို့တယ်ဆိုတော့ဆွဆွဲချက်တွေလည်းရှိနေဆိုတော့အဲ့မှာဘလို့အခြေအနေတွေရှိနေ
ဟုတ်ကဲ့အဲ့လိုဆိုတော့လေအပြောမယ်ဆိုဒေတာကန်ရိုဟင်ဂျာတွေကိုယ်တိုင်မီးရှို့တာကဘယ်နေရာမှာဘယ်သူရှို့တယ်လို့ပြောဖို့အရန်ကတ်ခဲ့ပါတယ်တချို့နေရာမှာဆိုရိုဟင်ဂျာဒေတာကန်တွေကဒါအာရခန်အာမီစစ်သားတွေကရှို့တယ်လို့ပြောတယ်တချို့နေရာမှာလည်းကျမတို့ကိုယ်တိုင်ပြန်ပြီးတော့ဒီရခိုင်နဲ့ကျွန်တဲ့ဟိန္ဒူလူမျိုးတွေစီကပြန်ကြားရတာလဲဒီစက္ကဆာဘက်ကိုပါဝါးတယ်ပေါ့နော်ရိုဟင်ဂျာတချို့ကရှို့ပါတယ်ဆိုတဲ့ဟာတွေလည်းကျမတို့တွေ့ရတယ် footage တချို့လည်းတွေ့ရတာဆီကမတို့လည်းမိုင်းဂျင်းတို့လည်းတွေ့ရမယ်ထင်ပါတယ်အဲ့လိုဆိုတဲ့အခါကျတော့မီးရှို့တာကနှစ်ဖက်လုံးကရှို့တာရှိတယ်အဲ့လိုပဲအရခတ်တက်တော်ကပေါ့နော်ဒီဘူးဒီတော်ကိုတက်သိမ်းတဲ့အချိန်မှာဆိုလို့ရှိရင်တော့အများအဖြစ်ဒီမီးရှို့ခဲ့တာဆိုလို့ရှိရင်တော့အာရခန်အာမီကမီးရှို့တယ်လို့ပြောကြတယ်ဒါကလည်းတနည်းအားဖြင့်ဆိုကြံခဲ့တဲ့ဒီပေါ့နော်ဒီဆက်ကဆထွက်ပြေးသွားပြီးနောက်ပိုင်းမှာကြံခဲ့တဲ့ဒီရိုဟင်ဂျာလက်နက်ကိုင်တွေကိုတုတ်တင်မှုစူးစမ်းတယ်လို့လည်းကျမတို့ဘက်ကတော့မြင်မိတယ်ပေါ့နော်အပြင်ကစောင့်ကြည့်ရတဲ့သူတွေအနေနဲ့တော့အဲ့လိုမြင်မိတယ်တနည်းအားဖြင့်ဆိုရင်ဆက်ကဆအနေနဲ့ကကြတော့လေသူတို့တက်သားတွေသာထွက်သွားတာဖြစ်ပြီးတော့ဒီသူတို့လက်နက်ဝင်းညားခဲ့တဲ့ RSO ARS တွေကဖမ်းဆီးပြီးတော့ recruit လုပ်ထားတဲ့သူတွေလည်းကြံခဲ့ကောင်းကြံခဲ့မယ်လို့ကျမတို့ကတော့တွေးမြင်သုံးသပ်ရပါတယ်ရှင
်ဟုတ်ကဲ့အဲ့တော့ဒီ Rohingya အနေနဲ့ပေါ့နော်သူတို့ရဲ့အနာဂတ်မှာအဲ့လိုမျိုးရခိုင်ပြည်နယ်မှာဒီရခိုင်အနေနဲ့ပေါ့နော်အထူးရှင်တွဲနေထိုင်ရေးဆိုတော့ပျော်လင့်ချက်ကောရှိလားရှင်
ဘဝလည်းလည်းပြောရရင်နှစ်ဖက်လုံးကအကယ်၍သာအတူရှင်တွဲနေထိုင်စရာမလိုဘူးဆိုရင်မနေဘူးလို့ပြောမဲ့သူကများပါလိမ့်မယ်။ဘာလို့လဲဆိုတော့ကျမရဲ့အတွေ့အကြုံအရဆိုလို့ရှိရင်လည်းကျမဆိုဒီမြန်မာပြည်ဘက်မှာတနည်းနေရာမှာကြီးပြင်းလာရတဲ့အခါကျတော့ရခိုင်ပြည်တဲကိုရောက်သွားတဲ့အခါမှာဆိုအလိုလိုနေကိုကတဆင့်နှိမ့် လူဒန်းစားအနေနဲ့ဆက်ဆံခံရတာမျိုးကို့အဆိုဒန်းလူသဘောမထားတာမျိုးတခါလေမှကျမတို့ကိုဆိုလို့ရှိရင်အနေဟိုရင်းနှီးဖို့အရန်ခက်ခဲတဲ့အနေအထားမျိုးပေါ့နော်အဲအဲ့အရာမျိုးတွေကြုံရတဲ့အခါမှာအထက်မှာရှိတဲ့ Ranger တွေရဲ့ခန်းစားချက်ကိုလည်းပို့ပြီးတော့နားလည်မိတယ်ပေါ့နော်ဆိုတော့ပြောမယ်ဆိုလို့ရှိရင်ငါတို့အတူရှင်တွဲနေထိုင်ရင်ကြားရမယ်ဆိုတာကိုအာမဖြစ်လို့သာနေရတယ်ဆိုတော့ခန်းစားချက်ကနှစ်ဖက်လုံးမှာရှိပါတယ်ရခိုင်နေနေနဲ့လည်း Ranger တွေနဲ့အတူရှင်တွဲနေထိုင်မယ်ဆိုရင်ဒန်းတူအခွင့်အရေးပေးပြီးအတူရှင်တွဲနေထိုင်ရမယ်ဆိုတာထက်နင်တို့နဲ့ငါတို့ကဒန်းတူပဲငါတို့ရသမျှအခွင့်အရေးနင်တို့လည်းရမယ်ဆိုတော့ယုံကြည်လက်ခံမှုထက်ငါတို့ရခိုင်ကြီးဆိုတဲ့စနစ်တစ်ခုအောက်မှာပဲနင်တို့လူနေစုတွေနေဆိုတော့ပုံအလားအလာမျိုးကိုအာရခန်အာမီကလည်းကျင့်သုံးနေတာကိုကျွန်တော်တို့တွေ့ရသလိုရခိုင်လူမျိုးတွေနေနေလည်းဒီဟာကိုပဲကျင့်သားရပြီးတော့ဒီအတိုင်းပဲဆက်ပြီးတော့နေချင်နေကြတာကိုလည်းကျွန်တော်တို့အနေနဲ့တွေ့မြင်ရတယ်ပေါ့နော်အခုဆိုလို့ရှိရင်တို့ရဲ့ပြောစကားတွေအရာဆိုလဲဧည့်သည်လူနေတို့ငါတို့နဲ့ဆက်ပြီးနေချင်ရင်တော့ကောင်းကောင်းနေမှရမယ်နင်တို့ပုံစံနဲ့ပေါ့နော်ငါတို့ခေါ်တဲ့အတိုင်းပဲလက်ခံဆိုရဲအဲ့လိုမျိုးအကြီးဆိုးမှုပေါ့နော်ရခိုင်မျိုးလေခိုင်ဝါရကြီးဆိုးမှုအဲ့ဒီဟာအောက်မှာဆိုတဲ့ခါကျတော့ Ranger တွေကလည်းဘယ်သူမှအဲ့ဒီအတိုင်းမနေချင်ကြပါဘူး Ranger တွေမှရလို့မဟုတ်ပါဘူးတခြားသောချင်းလူမျိုးတွေပဲဖြစ်ဖြစ်ပေါ့နော်သက္ကမလူမျိုးတွေပဲဖြစ်ဖြစ်အကုန်လုံးကဆိုလို့ရှိရင်တခြားလူမျိုးတစ်မျိုးကအုတ်ချုံမှုရဲ့အောက်မှာဘယ်သူမှနေလို့ကြတာမဟုတ်ပါဘူးဒီတော့ကျမအနေနဲ့လည်းရခိုင်လူမျိုးတွေရောအာရခန်အာမီရောပြောပြချင်တာကပါလဲဆိုတော့စကားစားရဲ့အုတ်ချုံမှုပေါ့နော်ဗမာကြီးဆိုးမှုအောက်မှာဆိုရခိုင်တွေကအထိုက်တဲ့ခွေးတွေရခဲ့ကြတယ်အစိုးရစနစ်ထဲမှာရခိုင်တွေရှိတယ်ရခိုင်ပြည်ထဲမှာဆိုရခိုင်ခရိုနီတွေရှိတယ်လုပ်ပိုင်ခွင့်ရခဲ့တဲ့ရခိုင်တွေရှိတယ်ရခိုင်တိုင်းရင်းသားတွေကအတိမပြုခံခဲ့ကြရတယ်လာဝကမှာရခိုင်တွေအများကြီးရှိခဲ့ဒါပေမဲ့ဒီရခိုင်လူမျိုးတွေအကုန်လုံးကအခုချိန်မှာအာရခတက်တော်ကိုသူတို့ထောက်ပံ့ကြတယ်ငွေကြေးရထောက်ပံ့တယ်နော်တော်လှန်ရေးစိတ်ဓာတ်နဲ့ထောက်ပံ့တယ်ဆိုတာကဗမာကြီးဆိုးမှုအောက်မှာသူတို့မနေချင်လို့လုပ်နေတဲ့ကိစ္စတွေပေါ့နော်အဲ့တော့သူတို့ကလည်းတစ်ခါပြန်ပြီးတော့သူတို့နေရာမှာရှိလူနည်းစုတွေကိုရခိုင်ကြီးဆိုးတဲ့အဝါရအောက်မှာပဲဆက်ပြီးအုပ်ချုပ်ထားခြင်းနဲ့ win-win situation မဟုတ်ဘဲနဲ့တစ်ဖက်ကအနိုင်နဲ့ပိုင်ပြီးတော့ကျန်တဲ့သူတွေကိုပါဝါနဲ့အုပ်ချုပ်မယ်ဆိုရင်တနည်းနည်းတစ်ချိန်ချိန်မှာ revolution တွေချက်ပြီးတော့အဲ့နေရာမှာပေါ်လာအောင်မှာပါပဲကျန်တဲ့လူနည်းစုတွေကလည်းခွဲထွက်ဖို့ဆိုတဲ့ဟာမျိုးနော်ပြန်တော်လှန်ရရနီးလည်းနဲ့ပြန်တော်လှန်မှုတွေကပေါ်လာအောင်မှာပါပဲဒါတော့ဒါကိုသူတို့ကိုယ်တိုင်ရဲ့အဖြစ်အပျက်ပေါ်မှာပြန်ပြီးတော့လေ့လာသုံးသပ်ပြီးတဲ့အခါကျလူမျိုးအလုံးကိုဒန်းတူပါဝါဒန်းတူပေးပြီးတော့ပေါ့နော်ဒန်းတူလေးစားပြီးတော့အုပ်ချုပ်တဲ့စနစ်တစ်ခုကိုထူထောင်နိုင်မယ်ဆိုရင်တော့အတူတကွာနေထိုင်ရေးဆိုတော့အိမ်မက်ကဖြစ်ကောင်းဖြစ်နိုင်ပါလိမ့်မယ်လက်ရှိအချိန်ဒီမှာဆိုတော့အာရခန်အာမီရဲ့တွားနေတဲ့ပုံစံအတိုင်းဆိုလို့ရှိရင်တော့ငါတို့အုပ်ချုပ်မှုအောက်မှာငါတို့ကနင်တို့ဒန်းတူအုပ်ချုပ်မယ်ဒါပေမဲ့ရခိုင်လူမျိုးတစ်မျိုးကပဲအုပ်ချုပ်သူဖြစ်ရမယ်ဆိုတော့ဝါရားနဲ့ဆက်သွားမယ်ဆိုရင်တော့ရခိုင်ပြည်ကဘယ်တော့မှလည်းငြိမ်းချမ်းမှာမဟုတ်သလိုဘယ်တော့မှလည်းတည်ငြိမ်အေးချမ်းမှာမဟုတ်ပါဘူးရှင်ဟုတ
်ကဲကျေးဇူးတင်ပါတယ်ဒေါက်တာမာရီယာအခုလိုအချိန်ပေးပြီးတော့နေတဲ့မိကုနေဖြစ်ဆိုတဲ့အတွက်ကျေးဇူးပါရှင
်ဟုတ်ကဲအခုလိုမျိုးဖြစ်ကြောင်းဝင်ရတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင်
ဒီနိုင်တင်ဆက်တဲ့ဒီမိုကရေစီရာဆွေးနွေးခန်းဖြစ်ပါတယ်အခုဆက်ပြီးတော့ကမ္ဘာမြေမမီဒီယာမြင်ကွင်းကိုလည်းတင်ဆက်ပေးပါအောင်မယ်စံစည်းနှုန်းတွေတက်လို့စံစဘာအသင်းချုပ်ကတာဝန်ရှိသူတွေနဲ့စံပွဲရုံပိုင်ရှင်တွေကိုစစ်ကောင်စီကဖမ်းဆီးရတဲ့သတင်းတွေကြားနေရပါတယ်ပြီးခဲ့တဲ့မေလချဲမှာပဲရွှေစည်းတွေတက်တော့လဲရွှေဆိုင်ပိုင်ရှင်တွေကိုဖမ်းပါတယ်အခုဒေါ်လာဈေးတက်တဲ့အခါမှာလဲဒေါ်လာရောင်းဝယ်လုပ်တဲ့သူတွေကိုစစ်ကောင်စီကဖမ်းဆီးတာတွေရှိပါတယ်အဲ့လိုကုန်တွေတွေလုပ်ငန်းရှင်တွေကိုဖမ်းဆီးတာဟာကုန်စည်းနှုန်းတွေတက်တာစီးပွားရေးကျဆင်းနေတာတွေရဲ့အဖြေပါလားအဓိကအကြောင်းရင်းကပါပါလေကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍမှာစောင်းမရှင်ပြည်သွင်းတိုင်းဆွေးနွေးတင်ပြထားပါတယ်ရှင
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြေမမီဒီယာမြင်ကွင်းကဏ္ဍကနေကုန်စည်နှုန်းတက်လို့ကုန်တွေတွေကိုဖမ်းတာပြဿနာရဲ့အဖြေလားအရင်ကအကြောင်းရင်းကဘာလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါခေကောင်းတုန်းကလို့အဖိုးနဲ့အဖွားကသူတို့အတွေ့အကြုံတွေပြန်ပြောင်းပြောပြတဲ့အခါမှာသုံးလီပြောလီရှိပါတယ်အဖိုးအဖွားတို့ဆိုလိုတဲ့ခေကောင်းတုန်းကဆိုတာကဒုတိယကမ္ဘာစစ်ကာလဂျပန်တပ်တွေမြန်မာနိုင်ငံကိုဝင်မတိုက်မီအင်္ဂလိပ်အုပ်ချုပ်စဉ်ကာလကိုဆိုလိုတာပါဂျပန်ခေကိုတော့ခစ်ပြတ်တုံးကလို့ပြောဆိုလို့ရှိပါတယ်ဒီနေ့ဒီအချိန်ဒီနေ့ခေတ်မှာအဖိုးနဲ့အဖွားသာရှိသေးရင်ဖက်စစ်ဂျပန်ခေတ်နဲ့ပဲနှိုင်းရှင်ပြောလို့မလားဒါမှမဟုတ်ဂျပန်ခေတ်တဲ့ပိုးဆိုးတဲ့ခစ်ပြတ်ကြီးပါကွာလို့ညှဉ်းညူနေကြမှာမြင်ရောင်နေမိပါတယ်ဒီလိုညှဉ်းညူစေမဲ့အကြောင်းအရာအဖြစ်ပြက်တွေကလည်းများမှများဆိုးမှဆိုးလို့ဆိုနိုင်တာကို မကြသေးမီကဖြစ်ပျက်ခဲ့တဲ့ဘကိုးမျိုးကဝင်းနေမိဒါယုံចောင်းတိုက်ကြီးရဲ့ဦးစီးပဒါနနာယကဆရာတော်ဘတ်တန်တမှုနေတာပြီးဝန်တာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ပြန်လည်တော်မူခဲ့တဲ့ဖြစ်စဉ်ကိုပဲကြည်ပါဘယ်လောက်ဆိုးရွားလိုက်တယ်လဲစစ်ကောင်စီဟာကနဦးထုတ်ပြန်ချက်မှာဖြစ်စဉ်အမှန်တိုင်းမဖော်ပြဘဲ PDF တွေပြစ်ခတ်တာကြောင့်ဆရာတော်ကြီးပြန်လည်တော်မူခဲ့တယ်လို့အဖြစ်မှန်ကိုဖုံးကွယ်ခဲ့ပြီး PDF တွေအပေါ်အပြစ်ပုံချခဲ့ပါတယ်နောက်ပိုင်းမှာကန်သုံးသိန်းဆရာတော်ကအဖြစ်မှန်ကိုတန်ဃာရုကိုရှင်းပြမိန်ကြားတော့မှသာမနေတာတော့ပဲတရင်ကိုပြန်လည်ပြင်ဆင်ပြီးဝန်ချတောင်းပန်ခဲ့တာဖြစ်ပါတယ်ဝင်းနေမိတာယုဆရာတော်ဟာနိုင်ငံတော်တန်ဃာနိုင်ငံကအဖွဲ့ဝင်ရွှေကျင်ခိုင်းကြီးရဲ့ဘိုးလုံးမှုဆောင်အဖွဲ့ဝင်ဆရာတော်စတဲ့ဂုံဘုတ်တွေနဲ့အထင်ကရဆရာတော်ကြီးတပါးဖြစ်လို့တာပေါ့တာမန်ဆရာတော်တပါးသာဆိုရင်မတွေးဝန်စရာပါပဲအဖြစ်မှန်လဲပေါ်မှာမဟုတ်တလို့စစ်တပ်ရဲ့လူမသိသူမသိလက်ဆက်ဖြောက်ရှင်းကိုခံရမှာပါဒါကြောင့်လေဝင်းနေမိတာယုဆရာတော်ကြီးရဲ့တပည့်တန်ဃာတော်များထုတ်ပြန်တဲ့သဘောထားကြီးညာချက်အပိုက်ငါးမှာဆရာနာရှင်တို့ဤအကျမ်းဖက်တပ်ဖြတ်မှုများသည်ယဟန်ရှင်လူပြည်သူမရွေးဘာသာမရွေးလူမျိုးမရွေးအဆင့်အတန်းမရွေးမြေသူအပေါ်မဆိုအချိန်မရွေးကြောက်လာနေပြီဆိုသည်ကိုဆရာတော်ဖျားကြီးကခန္ဓာဝန်ကိုစွန့်၍တပည့်တန်ဃာအပေါင်းအားသိစေခဲ့ပါသည်လို့ဖော်ပြထားတာဖြစ်ပါလေစစ်ကောင်စီစံစည်းတက်လို့ကင်တွယ်ပုံကိုလည်းကြည်ပါဦးရွှေစည်းတွေထိုးတဲ့တုန်းကရွှေဆိုင်ပိုင်ရှင်တွေကိုဖမ်းတယ်အခုလေစံစည်းတွေတက်တော့စံစဘာအတင်းချုပ်ဥက္ကဋ္ဌဦးရဲမင်းအောင်နဲ့ဘရင်တော်စံစဘာကုံစီတိုင်ဥက္ကဋ္ဌဦးလူမော်မြင့်မောင်ပါဝင်စံပွဲရုံလုပ်ငန်းရှင်တဒါစင်ကန့်ကိုဇွန်လ21ရက်နေ့ကဖမ်းဆီးစစ်ဆေးနေတယ်လို့မြန်မာနိုင်ငံသတင်းဌာနကဇွန်လ22ရက်နေ့မှာဖော်ပြထားပါတယ်ဒါအပြင်စံဆက်တွေချိတ်ပိတ်ခံရတဲ့တည်င်းဆန်ကိုရောင်တွေချိတ်ပိတ်ခံရတယ်ဆိုတဲ့သတင်းတွေလည်းကြားနေရပါတယ်။လက်ရှိဆန်စည်းနှုံးတွေဟာစစ်တပ်ကအာဏာမသိမ်းမီအချိန်နဲ့နှိုင်းချင်ကြည့်ရင်သုံးဆကမြင့်တက်သွားတယ်လို့မြန်မာနောင်းကထောက်ပြထားတာတွေ့ရပါတယ်။ဇွန်လ24ရက်နေ့ RFA သတင်းမှာလည်းရန်ကုန်မြို့လမ်းမတော်မြို့နယ်မှာရှိတဲ့ဝါရန်ကုံစီတိုင်းမှာဆံဝယ်ဖို့တန်းစီနေကြတဲ့သတင်းတပ်ပုံတွေဖော်ပြထားတာတွေ့ရပါတယ်။ဆောင်ဝဲသူတွေဟာမှတ်ပုံတင်မူရင်းနဲ့အိန်တော်စုစည်ရင်မိတ်တူပြပြီးဝဲယူရကြောင်းနဲ့အိန်တော်စုတစုကိုပေါ်ဆန်းတဲ့အိတ်နဲ့အင်ပတ်ဆန်တဲ့အိတ်ကိုတလားစာအတွက်ခွဲရန်စနစ်နဲ့ရောင်းပေးကြောင်း RFA သတင်းမှာဖော်ပြထားပါတယ်။အခုလိုဆန်တန်းစီဝဲယူရတာစီတန်းစီဝဲယူရတာတွေကိုမြင်ရတော့တမောဝယ်မှာဆိုင်မှာတန်းစီဝဲယူခဲ့ရတဲ့ဥနေဝင်းရဲ့မြမဆိုရှယ်လစ်လမ်းစဉ်ပါတီခစ်မဆလခစ်ကိုပြန်ရောက်သွားတယ်လို့ပဲလို့ဆိုရှယ်မီဒီယာတွေမှာမှတ်ချက်ပြီးရေးသားကြတာတွေကိုလည်းဖတ်ရှုရပါတယ်။ရေစရာဖြစ်နေရေးကြတာဖြစ်ပေမယ့်တေချာစဉ်းစားကြည့်တော့မဆလခစ်ဆိုတာ1994ကစခဲ့တာဖြစ်တဲ့အတွက်နှစ်90လောက်နောက်ပြန်ရောက်သွားတယ်လို့ဆိုရမှာပါ။တနည်းအားဖြင့်စစ်တပ်ကအာဏာသိမ်းပြီး3နှစ်ကြာချိန်မှာနိုင်ငံနှစ်ပေါင်း90လောက်နောက်ကျကြံနောက်ကျောင်းပြန်သွားတဲ့အခြေအနေမျိုးနဲ့ကြုံတွေ့နေရပြီဆိုတဲ့သဘောပါပဲ။တခါကဗတ်ဗန်ရဲ့မြမစီးပွားရေးအခြေအနေသုံးသပ်ထားတာကိုလေ့လာကြည့်ရအောင်ပါကဗတ်ဗန်ကဇွန်လ12ရက်နေ့ရက်စွဲနဲ့မြမစီးပွားရေးစောင့်ကြည့်အစည်းအခမ်းစာထုတ်ပြန်ပါတယ်အဲ့ဒီထုတ်ပြန်ချက်မှာ2024ခုနှစ်မှာမြမစီးပွားရေးဟာစိန်ခေါ်ချက်တွေအများကြီးဆက်ရှိနေမယ်တနိုင်ငံလုံးမှာတိုက်ပွဲအရှိန်တွေမြင့်လာတာစီးပွားရေးလုံးလို့ရတဲ့ပတ်ဝန်းကျင်ကောင်းမရှိတာစီးပွားရေးလုပ်ငန်းကြီးတွေအလုံးမဖြစ်တော့တာတွေကြောင့်စီးပွားရေးဟာတက်လာဖို့မရှိဘူးကျေးလက်ဒေသတွေမှာစစ်ဆောင်ရတဲ့အတွက်စိုက်ပျိုးရေးမွေးမြူရေးတွေမလုပ်နိုင်တော့ဘဲကုန်ထုတ်လုပ်မှုတွေကျဆင်းလာတာကြက်ငွေတန်ဖိုးဟာတစ်နှစ်ကို35ရာခိုင်နှုန်းလောက်ကျဆင်းနေတာလျှက်စစ်မီမရတဲ့အတွက်စက်ရုံအလုပ်ရုံတွေဟာဒီဇယ်ဓာတ်ဆီအသုံးပြုလဲပတ်ရတဲ့အတွက်ထုတ်လုပ်မှုစရိတ်တွေမြင့်တက်လာပြီးကုန်စည်နှုန်းတွေတက်လာတာလူတွေဝင်ငွေထွက်ငွေမမျှတတာအဲ့ဒီလိုအချိန်မှာမိလောင်ရလေးပင့်တာကတော့စစ်မှုထမ်းဥပဒေကြောင့်လူငယ်တွေအများအပြားနိုင်ငံခြားကိုထွက်ခွာသွားတာအဲ့ဒီလိုလူငယ်တွေထွက်ခွာသွားတဲ့အတွက်လုံသားရင်အားရော့ကြရာကနေကုံထုတ်လုံမှုတွေပါယော့နေလာတာနေဆက်ကုံတော်ကြီးရက်ဆိုင်လို့ပို့ကုံတွင်းကုံရော့ကြသွားတာ2023အောက်တိုဘာကနေ2024မတ်လအထိ6လတာကာလအတွင်းမှာနေဆက်ကုံတော်ကြီးပို့ကုံ44ရာခိုင်နှုန်းကျဆင်းပြီးတွင်းကုံ87ရာခိုင်နှုန်းကျဆင်းလာတာတွေ့ရတယ်လို့ကမ္ဘာ့ဘဏ်အစီရင်ခံစာကဆိုပါတယ်ဒါအပြင်ကိုဗစ်ကာလမတိုင်းမီ NLD အစိုးရကာလနဲ့နှိုင်းယှဉ်ကြည့်ရင် 2024မှာမြန်မာစီးပွားရေးပမာဏဟာ10ရာခိုင်နှုန်းသေးငယ်နေဦးမယ်မြန်မာလူဦးရေ3ပုံ2ပုံရာခိုင်နှုန်းအားဖြင့်မြန်မာလူဦးရေ32ရာခိုင်နှုန်းဟာဆင်းရဲတွင်တည်းကြာရောက်နေမယ်လို့လည်းဖော်ပြထားတာတွေ့ရပါတယ်အခုလိုဆိုးရွားတဲ့ဂိမ်းကနန်းတွေညွန့်ငိမ့်တွေဟာစစ်တပ်ကအာဏာသိမ်းလို့3နှစ်ကြာချိန်မှာပေါ်ထွက်လာတာဖြစ်ပါတယ်ဒါဟာလူထုကရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုစစ်တပ်ကဖြုတ်ချပြီးအာဏာသိမ်းခဲ့တဲ့အကျိုးဆက်တွေပါကုန်စည်နှုန်းတွေတက်လို့စီးပွားရေးကျဆင်းနေလို့ဆိုပြီးကုန်သည်တွေလုပ်ငန်းရှင်တွေကိုဖမ်းဆီးတာဟာအဖြေမဟုတ်ပါဘူးကုန်စည်နှုန်းဟာပုံတည်တတ်မှတ်လို့မရနိုင်တယ်လို့ကုန်စည်နှုန်းကိုတနတ်နဲ့ပြစ်ချလို့လည်းမရနိုင်ပါဘူးဘာကြောင့်ဒီလိုဖြစ်နေရတာလဲဆိုတဲ့အကြောင်းရင်းဇင့်မြစ်ကိုဖော်ထုတ်အဖြေရှာဖို့ဖြေရှင်းဖို့လိုအပ်မှာဖြစ်ပါတယ်မြစ်စီမသတင်းဌာနအယ်ဒီတာကိုစိန်ဝင်းကတော့အခုရင်ဆိုင်ကြုံတွေ့နေရတဲ့မြမစီးပွားရေးအကျပ်တဲဟာနိုင်ငံရေးကိုမဖြေရှင်းနိုင်ရင်ပြည်လည်နိုင်စရာမရှိပါဘူးလို့မြစ်စီမအယ်ဒီတိုရီယယ်တော့မှာပြောကြားသွားတာတွေ့ရပါတယ်မြမနိုင်ငံမှာဒီကနေ့ကြုံတွေ့နေရတဲ့စီးပွားရေးအကျပ်တဲအပါအဝင်အထွေထွေအကျပ်တဲရဲ့အဓိကနဲ့အရင်းခံအကြောင်းရင်းဟာနိုင်ငံရေးပြဿနာဖြစ်ပါတယ်။ဒါကြောင့်အရင်းခံဖြစ်တဲ့နိုင်ငံရေးပြဿနာကိုသာရင်ဆိုင်ဖြေရှင်းကြရမှာဖြစ်ပါတယ်ခင်ဗျာ
။ဆောင်းမရှင်ပြည်သွင်းနိုင်ရဲ့ကမ္ဘာမြေမှမီဒီယာမြင်ကွင်းဖြစ်ပါတယ်။အခုဆက်ပြီးတော့ ISP မြန်မာကတင်ဆက်တဲ့မြင်ကွင်းကျဲမှတ်စုများကိုလည်းတင်ပြပေးပါဦးမယ်။အာနာသိမ့်မှုအလွန်လက်နက်ကင်တွန်းလှန်မှုတွေနဲ့အတူမြန်မာနိုင်ငံရဲ့အသွင်အပြင်ပြောင်းလဲလာပါတယ်။အထူးသဖြင့် Federal ပြည်ထောင်စုတိဆောက်ရေးကိစ္စတွေမှာဘယ်လိုအပြောင်းလဲတွေရှိလာပြီလဲဆိုတော့ကို ISP မြန်မာရဲ့အခုတစ်ပတ်မြင်ကွင်းကျဲမှတ်စုမှာတင်ဆက်ထားပါတယ်ရှင်။
လွတ်လပ်ရေးကြိုးပမ်းမှုနဲ့အတူပြည်ထောင်စုတည်ဆောက်နိုင်ဖို့အချိန်ချင်းကြိုးပမ်းခဲ့ပေမယ့်မအောင်မြင်သေးတဲ့မြန်မာနိုင်ငံဟာအခုတော့အပြောင်းအလဲတွေနဲ့ကြုံတွေ့လာရပါတယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမျှော်မှန်းချက်တွေမှာဘလို့အပြောင်းအလဲတွေရှိလာပြီလဲဆိုတာကို ISP မြန်မာအနေနဲ့အပိုင်းလိုက်ဖော်ပြဖို့ရှိပြီးဒီတစ်ပတ်မှာအပိုင်း1ကိုတင်ပြပါမယ်ຫນွေဥတော်လန်ရေးလက်နက်ကင်တွန်းလှန်မှုတွေနဲ့အတူမြမနိုင်ငံရေးအသွင်ပြင်ဟာပြောင်းလဲလာပါတယ်အထူးသဖြင့်စစ်စင်ရေး1392အလွန်မှာအပြောင်းလဲတွေပို့ပြီးတည်တာလာတာပါမြမစစ်တပ်ရဲ့စစ်ရှုံးမှုတွေနဲ့အတူနယ်မြေဆုံးရှုံးမှုတွေလည်းများပြားလာပါတယ်နယ်မြေထိန်းချုပ်ဆိုးမှုမှုကျေပြန့်လာတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့တော်လည်ရေးအင်အားစုအသီးသီးကလည်းသူတို့ဒေသမှာအုတ်ချုပ်ရေးစနစ်တည်ဆောက်နိုင်ဖို့စနစ်တကျပြင်ဆင်လာပါတယ်ကိုကံတွေကအထူးဒေသတစ်ကိုပြန်ထူထောင်ခဲ့သလိုတအန်းတွေကလည်းသူတို့ထိန်းချုပ်ဆိုးမှုရာဒေသမှာအုတ်ချုပ်ရေးချနိုင်ဖို့ကြိုးပမ်းနေကြတာပါတချင်ကဒန်းတူညီမရေးနဲ့ကိုကျမကိုဖန်တီးခွင့်ရရေးရည်တန်ခဲ့ကြပါတယ်ခုချိန်မှာတော့မိမိဘာသာအုတ်ချုပ်ရေးဆက်ဗရူကိုပို့ပြီးအာတန်လာကြပုံရပါတယ်ဖက်ဒရယ်နဲ့ကွန်ဖက်ဒရေးရှင်းဆက်ကြားစနစ်စဉ်းစားချက်တွေလည်းရှိလာကြပါပြီတချို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖို့ဝဒေတာဟာစိတ်ကူးရင်ပွဲအနာဂတ်မော်ဒယ်ပုံစံတစ်ခုဖြစ်လာပါတယ်ဗမာအများစုပါဝင်တဲ့ဒီမိုကရေစီအင်အားစုတွေကတော့ဖက်ဒရယ်တိဆောက်ရေးကိုအာဏာရှင်ပြုတ်ကျရင်းနဲ့ချိတ်ဆက်စဉ်းစားကြတာပါတစ်ဖက်မှာလည်းနိုင်ငံရဲ့အနာဂတ်ပြည်ထောင်စုအရေးညှိနှိုင်းမှုအတွက်အကျက်အတည်းဖြစ်လာနိုင်ခြေရှိပါတယ်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ຫນွေဦးတော်လန်ရေးအင်အားစုတွေကြားညီညွတ်တဲ့တပ်ပေါင်းစုမဖြစ်သေးပါဘူးဖက်ဒရယ်ယူနစ်ထက်စာရင်ကိုဒေတာမှာကိုပိုင်အုတ်ချုပ်ရေးစနစ်ပိုခိုင်မာရေးကရှေ့တန်းရောက်လာပါတယ်။တချိန်ကပြောဆိုဆွေးနွေးကြတဲ့ဗ အမျိုးသားပြန်လည်ရင်ကြားစီရင်တဲ့တနိုင်ငံလုံးဆိုင်ရာမျှဝေအုပ်ချုပ်မှုစနစ်မျိုးပြောဆိုဆွေးနွေးချက်တွေအတန်တိန်လာပါတယ်လက်ရှိအခြေအနေဟာပြိုကွဲမှုတစ်ခုလားလို့နိုင်ငံတကာပညာရှင်တချို့ကမေးခွန်းထုတ်လာကြပါတယ်ခက်ခဲရှုပ်ထွေးတဲ့ပဋိပက္ခသဘောတဘာဝတွေနဲ့ဗဟုခွာအားများလာပုံတွေကိုစိုးရိမ်တဲ့အတန်တွေလည်းကြားလာရပါတယ်
ISP မြန်မာကတင်ဆက်တဲ့မြင်ကွင်းကျဲမှတ်စုများအစီအစဉ်ဖြစ်ပါတယ်။ခုဆက်ပြီးတော့မြန်မာနိုင်ငံကဘာတဝန်းက VUE သောတာရှင်တွေပေးပို့လာတဲ့စာတွေကိုပုံမှန်ပြန်ကြားပေးနေတဲ့မြန်မာပြည်မှာဘေးစားကဏ္ဍတင်ဆက်ပေးပါမယ်။မအီတန်နာကျော်ကအစီအစဉ်တင်ဆက်ထားတာပါရှင
်။ဘေးရရဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေသောတာရှင်များရှင်။VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တိုလေးတွေနဲ့စာချင်ပါတယ
်။တန်နိုင်နင်းဆိုတဲ့သောရရှင်ကVOA morning မှာငါးတန်းတက်ဆကလေးကနားထောင်လာတာအခုထိလည်းအားပေးနေပါတယ်။အခုသတင်းတွေကိုအမြဲတမ်းစောင့်နားထောင်တာပါ။အလုံးလုံးနေရင်းနဲ့မြန်မာသတင်းတွေနားထောင်ပါတယ်။အဖွဲ့သားတွေအားလုံးနေကောင်းကျန်းမာပါစေလို့ဆုတောင်းလာပါတယ်။မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်းအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိတာပါ။ဒီတစ်ပတ်ရေးလာတဲ့သောရရှင်တွေမှာတော့မြန်မာနိုင်ငံကစစ်တပ်နောက်ပြီးတော့စစ်သားတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။အစင်အားပေးနားဆင်နေတဲ့ VOA ပရိသတ်အောင်အောပါပါဆိုတဲ့သောရရှင်ကစစ်သားတွေကိုပြောခြင်းပါတယ်ဆိုပြီးအခုလိုရေးလာတာပါ
။မင်္ဂလာပါ VOA တင်ဆက်နေတဲ့အစီအစဉ်တွေကဏ္ဍတွေအားလုံးကိုနှစ်သက်ပါတယ်။ရေဒီယိုခေတ်ကတည်းကနေနားထောင်လာခဲ့တာနှစ်20ကျော်ခဲ့ပါပြီ။ဒါကနှုတ်ခွန်းဆက်တာပါ။ပြောခြင်းတာကစကားစစ်သားတွေကိုပါ။တချိန်စစ်မှုထမ်းပြီးရှူနာရှိုက်ကုန်းသုံးစားမရလူအိုဘွားရောက်လာရင်စစ်တန်းလျားမှာနေခွင့်မရလူနေအရက်ထဲပြန်နေရမယ့်ဘွားဆိုတဲ့ရှေ့ရီးကိုမတွေးကြဘူးလားလို့ပါခုတော်လရင်ကဏ္ဍမှာတေကြရင်တော့မလိုဘူးလေဗျာကုန်းတက်ကရောပြည်သူဘက်ကနေရေတက်ကရောပြည်သူဘက်ကနေလေတက်ကရောပြည်သူဘက်ကနေပြီးတနက်ပြောင်းဝလှဲ့ကျင်တဲ့သူတွေမရှိကြဘူးလားလို့ကြားနိုင်မဲ့နားတွေရှိကြတဲ့မေးချင်ပါတယ်
တချိန်လူတို့အတိုင်းဝိုင်းနဲ့ပြန်ရောက်တဲ့အခါမှာဘယ်လိုမျိုးရှေ့ဆက်ကြမှာလဲဆိုပြီးတော့ဒီသောရရှင်မေကွန်းထုတ်လာတာဖြစ်ပါတယ်။နိုင်ငံတော်ကိုလူတော်တွေလက်ထဲကနေအချိန်ချင်းအာဏာလို့နိုင်ငံသူနိုင်ငံသားတွေပေါ်မှာနိုင်ထက်လို့အုပ်ချုပ်ခြင်းကိုတောင်ဝင်ကိုမထမ်းနိုင်တဲ့စစ်တပ်မျိုးလုံးဝမလိုချင်ပါလို့ဒီသောရရှင်ရေးလာပါတယ်။ဒီလိုမျိုးမြန်မာနိုင်ငံကစစ်တပ်လက်ရှိအာဏာသိမ်းစစ်ကောင်စီရဲ့စစ်တပ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်တယောက်ရဲ့ဆာမားတော့သူကအရင်VOA အဖွဲ့သားတွေအားလုံးဘေးပြာဝေးကွာလို့ကိုယ်စိတ်နှစ်ဖြာကျန်းမာကျန်းသာကြပါစေကြောင်းဥစွာစုမွန်တောင်းမေတ္တာပို့သအပ်ပါစေလို့အစာချီပြီးတော့သူကမြန်မာနိုင်ငံကအစ်စ်တက်နဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုပြောချင်ပါတယ်ဆိုပြီးတော့အခုလိုမျိုးရေးလာပါတယ
်ပြည်သူကိုအကြမ်းဖက်နေတဲ့မြန်မာစစ်တပ်ကိုသူတို့ရဲ့ပဂတိအခြေအနေမှန်ကိုသိစေချင်ပါတယ်ဗျအကြမ်းဖက်စစ်တပ်ဘလောက်ပဲကြမ်းကြမ်းဘလောက်ပဲရန်ရန်သူတို့ပြည်သူကိုမနိုင်တော့ပါဘူးPDF နဲ့ EU တိုင်းသားတော်လိုင်းတပ်ဖွဲ့တွေကိုဘလို့မှမနိုင်နိုင်ပါဘူးဗျ။မကြတော့တဲ့အချိန်မှာပြည်သူကိုအကြမ်းဖက်တဲ့မြန်မာစစ်တပ်ကြီးပြိုလဲပျက်စီးကြာဆုံးတော့မှတေးကြပါပဲ။တိတ်ပြီးဝေးဝေးမတွေးပါနဲ့မြန်မာနိုင်ငံကိုအကြမ်းဖက်စစ်တပ်ကစပြီးဗိုလ်ချဆိုးမိုးခဲ့တဲ့ဦးနေဝင်လက်ထက်ကလေးကအခုချိန်ထိတိုင်းသားလက်နက်ကင်တော်လိုင်းအဖွဲ့တွေကိုမနိုင်ခဲ့ပဲနဲ့ဗျ။ဒီနေ့ဒီချိန်မှာစစ်တပ်ကိုတိုက်ထုတ်ရှင်းလင်းမဲ့အဖွဲ့တွေကလည်းအများကြီးပဲဗျတိုင်းသားလက်နက်ကန် EU တွေကလည်းလွန်ခဲ့တဲ့260 80ကထက်စစ်သည်ရင်အားလက်နက်ခဲယံတောက်တင်းနေပါပြီသူတို့အတွက်ပိုဆိုးတာကတိုင်းသားလက်နက်ကန်တော်လိုင်းအဖွဲ့တွေကလူငယ် PDF တပ်ဖွဲ့တွေကပြည်သူတွေကအလုံးကသွေးစည်းကုန်ကြပေါင်းစည်းကုန်ကြပါပြီမြန်မာနိုင်ငံမှာဆက်အာဏာရှင်စနစ်လုံးဝခြုံငင်းရမယ်ဒါကအဆုံးသတ်တိုက်ပွဲလို့ခံယူထားကြတာပါ မြန်မာနိုင်ငံနဲ့မြန်မာပြည်သူတွေလွတ်မြောက်ဖို့အတွက်ညီညီညွတ်ညွတ်လှုပ်ကြရမှာပါနိုင်ငံတကာကိုအားကိုးလို့မရတော့တာကတော့သိကြပါလေကိုယ်တိုင်စူပေါင်းတွန်းလှန်မှဆရာနာရှင်မြန်မာမျိုးပေါ်ကနေပျောက်ွယ်သွားနိုင်မှာပါခင်ဗျာကျေးဇူးအထူးတင်ပါတယ် VOA ခင်ဗျာ
ဒါတော့ရှင်ရဲ့ကိုပိုင်အမြင်ဖြစ်ပါလိမ့်ရှင်သူကအောက်ခြေစစ်မှုရန်စစ်သားတွေအနေနဲ့အထက်ကတွင်းတွူးမိုက်နေတဲ့သူများအတွက်ဘဝအပြည့်မခံပါနဲ့ကိုအသက်နဲ့ကိုမိသားစုပြည့်စည်ဆုံးရှုံးမခံကြပါနဲ့အသက်လည်းမသေးတမိုင်းလည်းကောင်းပြည်သူလူထုနဲ့အမြင်ပူးပေါင်းကြဖို့လိုအပ်ပါတယ်ဆိုတော့ရေးလာတာပါဒီတော့ရှင်နေလိုမျိုးကိုပိုင်ထင်မြင်ယူဆချက်တွေကိုရဲ့နိုင်ငံရေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောသားခြင်းနဲ့ဆိုတော့ကျွန်တော်တို့ VOE ကိုစာရေးပြီးတော့စာပေးဖို့နိုင်ပါတယ်နော်ဆက်ပြီးရင်ဖွင့်လာတဲ့သောရရှင်တွေရဲ့စာတွေကိုဖော်ပြပေးကြပါမယ်။ပြည်တွင်းကသောရရှင်တွေပြည်တွင်းကကိစ္စတွေနဲ့ပတ်သက်ပြီးရင်ဖွင့်လာတဲ့စာတွေကိုအရင်ပြောပြကြပါမယ်နော်။ရခိုင်ပြည်နယ်ကြောက်တော်မြို့ကပါရခိုင်ပြည်နယ်မှာပြည်သူတွေအထုအခက်ကြုံနေရပါတယ်ဆိုတော့ရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးကြပါမယ်
။ကျွန်တော်ကရခိုင်ပြည်နယ်ကြောက်တော်မြို့ကပါအခုကျွန်တော်ပြောပြချင်တာကရခိုင်ပြည်နယ်ကြောက်တော်မြို့ကကုံစင်းနှုံးနေအစမတန်ဈေးကြီးနေတာကိုတက်တော်အေအေကဘာမှမထိတ်ချုံနိုင်ကြတော့ဘူးလားဗျာ။လူသုံးကုန်နေဖြစ်တဲ့စီစားငပိကအစအကုန်ဈေးတက်တာပါပစ္စည်းမရှိတော့လို့ဈေးတက်တာမျိုးမဟုတ်ပါပစ္စည်းကအများကြီးရှိပါတယ်ဒီပြဿနာတွေကိုတတ်တော်ကိုသိစေခြင်းပြီးပြည်သူတွေအတွက်တင်းတင်းလျောက်ပတ်တဲ့ဈေးနှုန်းလေးကိုထိန်းချုပ်ပေးစေချင်တာပါလုံခြုံရေးအရာနာမည်တွေကိုတော့ထုတ်မပြောစေချင်ပါဘူ
းဒီတော်ရရှင်ကလုံခြုံရေးအရာနာမည်ထုတ်မပြောစေချင်ပါတယ်ဟုတ်ကဲ့မပြောလိုက်ပါဘူးနော်ဒါကတော့စီရေးပြိပခါကြီးထွားနေတဲ့ရခိုင်ပြည်နယ်ဘက်ကတော်ရရှင်တယောက်ခက်ခဲပုံကိုရေးလာတာဖြစ်ပါတယ်တော်ရရှင် VOA ရဲ့ပေးစာကန်းစာအစီအစဉ်ကတစင်ထုတ်လွှင့်ပေးစီချင်ပါတယ်လို့ရေးလာရတော်ရရှင်တကယ်ပဲအတီပေါင်းနဲ့နောက်တာလားပေးစာကန်းစာဆိုတာဒီအသုံးနှုန်းကိုပဲမသိလို့လားဆိုတာဝေခွဲမရဖြစ်မိပါရဲ့နော်ဒီတော်ရရှင်ကမန္တလေးကပါမန္တလေးတိုင်းမိထီလာခရိုင်တာစီမြို့နယ်လိုက်တဲ့အုပ်စုစိုက်ချံကြီးရွာကအစီအစဉ်စစ်သားတယောက်ပါတဲ့ကျွန်တော်ရွာလေးအကြောင်းပြောပြခြင်းလို့ဆိုပြီးတော့သူတို့ဒီပြည်သူလူထုဆင်းရဲကြက်တဲပြီးတော့ကြုံရတဲ့အခြေအနေကိုရေးလာပါတယ်
ရွာအိမ်အောင်စုဥယျများလာတော့ရွာအပြင်တွေကိုတိုးချဲ့လာကြပါတယ်တိုးချဲ့နေတဲ့မြေတွေကလေယာစက်ပြိုးကြီးနဲ့ဆင်မြောင်းဦးစီးဌာနပိုင်ဖြစ်ပါတယ်ကျူးကျော်တွေပေါ့အခုကျူးကျော်ဆိုပြီးမြို့နယ်ကရွှေပြောင်းခိုင်းတာပေါ့အခုလိုနိုင်ငံရေးမကောင်းစီးပွားရေးကြက်တဲနေတဲ့အချိန်မှာရွှေပြောင်းခိုင်းတော့အခက်တွေ့တာပေါ့ပြီးတော့အဲ့ဒီနေရာအများစုကစက်ပြိုးကြီးလှုပ်ရှားလို့မရတဲ့နေရာတွေပိုးများပါတယ်အဲ့ဒါကိုကျွန်တော်တို့ရွာကရွာသူရွာသားများနဲ့ထပ်ထူခန်းစားရတဲ့အကြောင်း VOA ကတစင်ပြောလိုပါတယ်VOA ရဲ့အစီအစဉ်တွေကဥရုယာတိနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုအမြဲနှောက်ထောင်ဖြစ်ပါတယ်မြန်မာနိုင်ငံကြီးအမြန်ဆုံးအေးချမ်းပါစေ VOA ကိုကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါတကယ်တမ်းတော့ကျူးကျော်ဆိုတော့လေဒါအစိုးရဘိုင်းနေမြေကိုကျူးကျော်တာပေါ့လေဒါပေမဲ့ဒီတစ်ဖက်ကပြောတော့လေစီးပွားရေးကျက်တယ်ပြီးတော့နေစရာမရှိလို့ရှိတဲ့နေရာမှာနေရပါတယ်ဆိုတော့အဲ့မှာတော်တော်လေးကိုဒုက္ခရောက်ကြရတဲ့အဖြစ်တွေပါကျူးကျော်ပြီးမကြာခဏအိမ်တွေကိုဖျက်ခံရတဲ့တည်င်းတွေလည်းအိုနှစ်ပိုင်းနေတော့ကတော်တော်လေးကိုဓာတ်ပုံတွေလည်းထွက်ပြီးတော့မြင်ရကြရစိတ်မချမ်းသာဖြစ်ရပါတယ်နော်ဟုတ်ကဲ့ဒီသောရရှင်ဆူတောင်းတယ်လို့ပဲမြန်မာနိုင်ငံကြီးအမြန်ဆုံးအေးချမ်းပါစေလို့ထပ်ဆင့်ဆန္ဒပြုမိပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်နော်အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆူတောင်းပါတယ်ရှင်
မေတ္တနာကြောင့်ပုံမှန်တင်ဆက်တဲ့မြန်မာပြည်မှာပေးစာအစီအစဉ်ပါရှင်။ကမ္ဘာတလွားကထူးခြားစံပြသတင်းတွေကိုလည်းအလှည့်ပေးပါဦးမယ်။ဗီဒီနိုင်ငံမှာကမ္ဘာတီကောင်ဖန်ပြိုင်ပွဲကိုပြီးခဲ့တဲ့သတင်းပတ်ကချင်းပါပါရယ်။ဘရာဇီးနိုင်ငံသားတဦးကတော့ဘောလုံးအင်ဂျီအများဆုံးစုဆောင်းထားသူဖြစ်တဲ့ဂင်းနစ်ကမ္ဘာအမှတ်တမ်းစံချိန်ကိုတင်သွားပါရယ်။ဒီလိုကမ္ဘာတလွားကထူးခြားသတင်းတွေကိုတော့ကိုချင်းချမ်းနဲ့အတူပြပြပါမယ်ရှင်။
ဗီဒီနိုင်ငံမှာကမ္ဘာတီကောင်ဖန်ပြိုင်ပွဲကိုပြီးခဲ့တဲ့သတင်းပတ်ကကျင်းပခဲ့ပါတယ်။အင်္ဂလန်နဲ့ချက်ချာရက်မှာကျင်းပခဲ့တဲ့ဒီပွဲမှာပါဝင်သူများနဲ့ချီရှိခဲ့ပြီးတီကောင်တွေကိုမြှူဆွဲဖို့ပစ္စည်းကရိယာအမျိုးမျိုးကိုလည်းယူလာခဲ့ပါတယ်။ဒီပြိုင်ပွဲမှာပါဝင်ရှင်ပြိုင်တဲ့သူတွေကိုနေရာတစ်ခုပေးပြီးတော့အချိန်မိနစ်30ပေးထားပါတယ်။မိနစ်30အတွင်းတီကောင်အများဆုံးမြေကြီးထဲကထွက်လာအောင်လုပ်နိုင်တဲ့သူကိုအနိုင်ရသူအဖြစ်သတ်မှတ်တာပါ။ အခုလက်ရှိကမ္ဘာစံချိန်ကတော့1980ခုနှစ်မှာတွမ်ရှက်ဖတ်ဘိုဒမ်ကချိုးထားတာဖြစ်ပြီးတီကောင်911ကောင်ကိုမြေကြီးထဲကထွက်လာအောင်လုပ်နိုင်ခဲ့ပါတယ်။ရှင်ပြိုင်သူတွေအနေနဲ့မူရစ်ဆေးဝါးနဲ့တခြားလှုပ်ဆောင်တဲ့ဆေးဝါးတွေအပါအဝင်ရေလောင်းချတာကိုတော့တားမြစ်ထားပါတယ်။မြေကြီးကိုတူးဆွာတာမျိုးကိုလည်းတားမြစ်ထားပေမဲ့လို့တခြားပစ္စည်းကိရိယာတွေဖြစ်တဲ့ဇွန်ခရင်အိုးခွက်နဲ့လေမုတ်ဒူရီယာဖြစ်တဲ့ဆက်ဆိုဖုန်းတွေပါသုံးနိုင်ပါတယ်။ဒီထဲကအောင်မြင်တဲ့နီလန်တစ်ခုကတော့ခရင်ကွာ၄ခုပါတဲ့ခရင်ကိုမြေကြီးထဲ15စင်တီမီတာလောက်ထိုးဆိုင်ပြီးတော့တုတ်ခါစီရတာပါဒီနှစ်အနိုင်ရသွားတဲ့ Alex Godfrey ကတော့အဲ့ဒီနီးကိုသုံးပြီးတီကောင်195ကောင်မြေကြီးထဲကထွက်လာအောင်လုပ်နိုင်ခဲ့ပါတယ်ရှင
်ဘရာဇီးနိုင်ငံသားတဦးဟာဘောလုံးအင်ဂျီအများဆုံးစုဆောင်းသူအဖြစ် Guinness ကမ္ဘာမှတ်တမ်းစံချိန်တင်လိုက်ပါတယ်အသက်42နှစ်အရွယ် Google ကုမ္ပဏီဝန်ထမ်းCEO Brandon ဟာဘလုံးအင်ဂျီ6100တထဲကိုစုဆောင်းထားပြီးတော့သူ့ဝါသနာကို2000ခုနှစ်လောက်ခရဲကစတင်ခဲ့တာပါဘရာဇီးကန်တော်ဝင်ဘလုံးသမားပီလီဝစ်ဆင်ခဲ့တဲ့ရှားပါဘလုံးအင်ဂျီကနေရိုနယ်ဒိုလက်မှတ်ထိုးထားတဲ့1998ခုနှစ်ကမ္ဘာဖလားဘလုံးအင်ဂျီတွေအထိစုဆောင်းထားတာပါဒီဘလုံးအင်ဂျီ6100ကျော်ဟာကမ္ဘာဘလုံးသမိုင်းတစ်စိတ်တစ်ပိုင်းကိုပြောပြနေတယ်လို့လက်ရည်အဖြူလေးတွေဝတ်ထားပြီးအင်ဂျီတွေအကြောင်းလိုက်လံရှင်းပြခဲ့တဲ့ဘရန်ဒောင်ကပြောပါတယ်သူစုဆောင်းထားတာတွေကိုဆာပေါ်လိုမြို့မှာရှိတဲ့သူတီထောင်ထားတဲ့စုဆောင်းသူများကလပ်အသင်းရုံးခန်းမှာထားတာပါသူစုဆောင်းထားတဲ့အထဲမှာဘရာဇီးကန်ဝင်ဘောလုံးသမားပီလီ1968ခုနှစ်ကဗြိတိန်ဘုရင်မအဲလစ်ဇဘက်ကိုတွေ့ဆုံချိန်မှာဝတ်ဆင်ထားတဲ့ဘောလုံးအင်ဂျီလည်းပါဝင်ပါတယ
်မေဂန်ဘီယွန်စုနယူးယောက်စာသတင်းလေးလံချာလာကHarry Potter စာအုပ်ဇာတ်လမ်းကျွဲရဲ့ပထမဦးဆုံးစာအုပ်ဖြစ်တဲ့ Harry Potter and the Philosopher's Stone စာအုပ်ရဲ့မူရင်းမျက်နှာဖုံးပကြီးတစ်ချက်ကိုအမေရိကန်ဒေါ်လာ1.9သန်းကျော်နဲ့လေလံတင်ရောင်းချခဲ့ပါဗျ။မူရင်းဖန်တီးသူအမှုပညာရှင် Thomas Stella ရဲ့လက်ရာဖြစ်ပြီးသူဟာ1998ခုနှစ်ကထွက်ဝေခဲ့တဲ့ J.K. Rowling ရဲ့မူရင်းဇာတ်လမ်းကိုပထမဦးဆုံးဖတ်ရတဲ့သူတစ်ယောက်လည်းဖြစ်ပါတယ်။သူဟာရည်စင်းတဲ့ခဲတံကိုသုံးပြီးတီမျက်နှဖုံးပကြီးကိုနှစ်ရက်အတွင်းမှာဖန်တီးခဲ့တာပါအခုလိုရှားပါမူရင်းမျက်နှဖုံးပကြီးဟာအမေရိကန်ဒေါ်လာ၄သိန်းကနေ6သိန်းထိရမယ်လို့လေလံဌာနကကနအူးခမန်းချခဲ့ပြီးအခုဒီအမေရိကန်ဒေါ်လာ19သိန်း2000နဲ့လေလံအောင်သွားတာပါဒီတရုတ်ဖော်ပကြီးပုံဟာလန်ဒန်မှာ2000ခုနှစ်ကနောက်ဆုံးရောင်းချခဲ့တဲ့လေလံပွဲမှာ British Sterling ပေါင်း 8000 နဲ့ရောင်းချခဲ့တာဖြစ်ပါတယ်ဒီပကြီးကားဟာဒေါက်တာ Rodney P. Swan ကိုစုဆောင်းထားခဲ့တဲ့ရှားပါစာအုပ်တွေလက်ရည်မှုတွေကတခုပါဝင်ဖြစ်ပြီးဒီလီလန်ပွဲမှာတခြားရှားပါစာအုပ်တွေလက်ရည်မှုတွေကိုလည်းပူးတွဲရောင်းချခဲ့ပါတယ်ရှင
်ဒိုင်နိုဆောတွေမတိုင်ခင်ခေတ်ကကမ္ဘာမြေပေါ်မှာရှင်သန်ခဲ့တဲ့သွားသွားတက်တော်ဟာတကောင်ရဲ့ကြောက်ဖြစ်ရုပ်ကျွင်းတစ်ခုကိုဘရာဇီးနိုင်ငံကကြောက်ဖြစ်ရုပ်ကျွင်းလေးလာတဲ့ပညာရှင်တွေကရှာတွေ့ခဲ့ပါတယ်Triassic ခေတ်အလယ်နှောင်းပိုင်းလောက်မှာရှင်သန်ကျဆားခဲ့တယ်လို့ယူဆရပြီးတော့ဘရာဇီးနိုင်ငံတောင်ပိုင်း Rio Grande do Sul မြို့မှာရှာတွေ့ခဲ့တာပါဒါဟာတကမ္ဘာလုံးမှာသရုပ်ထမြောက်တွေ့ရှိမှုဖြစ်ပြီးအရှိတုံးခုတွေ့ရှိမှုကတော့ Argentina တရုတ်နဲ့ပထမဦးဆုံးကတော့ဘရာဇီးနိုင်ငံမှာပဲတွေ့ခဲ့တာပါအခုလိုတွေ့ရှိမှုကြောင့်လက်ရှိမှာမိချောင်းအဖြစ်ပြောင်းလဲလာတဲ့ Pseudo Suchia တတ္တဝါရဲ့စင်ကဲပြောင်းလဲမှုဘလို့ဖြစ်လာသလဲဆိုတာကိုတိတိတသာရှင်းပြနိုင်မယ်လို့သူတေသနာပညာရှင်တွေကမျှော်လင့်နေပါတယ်ခင်ဗျာ
ကဘာတော်လာကထူးခြားခြားသတင်းတွေကိုကိုချင်းချမ်းနဲ့အတူစူးစီးတင်ဆက်ပေးခဲ့တာပါရှင်အခုတင်ဆက်ခဲ့တဲ့အစီအစဉ်နဲ့အတူ view ကထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေကိုတော့ VOA website လိပ်စာ burmese.voanews.com အပြင် VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်
အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
နိုင်ငံရေးဌာနရဲ့လူကုန်ကူးမှုအစီရင်ခံစာဟာလူကုန်ကူးမှုတိုက်ဖျက်ရေးအမေရိကန်ပြည်အောင်စုဆောင်ရွက်နေတဲ့ကမ္ဘာတဝန်းစူပေါင်းချိုးပန်းချက်ရဲ့အဓိကအုတ်မြစ်ဖြစ်တယ်လို့အမေရိကန်ပြည်အောင်စုလူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာအသံအမှတ်ကြီးစင်ဒီဒိုင်ယာကပြောပါတယ်ဒီနှစ်လူကုန်ကူးမှုအစီရင်ခံစာရဲ့မိတ်ဆက်လီဒန်းထဲမှာလူကုန်ကူးသူတွေဟာရာဇဝတ်မှုတွေချုပ်လွှင့်နိုင်မှုနဲ့သူတို့ရဲ့အထောက်အထားတွေကိုဖုံးကွယ်နိုင်မှုအတွက်ဒီပညာဆိုင်ရာတိုးတက်မှုကိုအသုံးချနေလို့ဒီပညာနဲ့လူကုန်ကူးမှုဆက်နွယ်လာနေတဲ့ ဆုံချက်ကိုအလေးပေးထောက်ပြထားကြောင်းတပ်အမတ်ကြီးဒိုင်ယာကမှတ်ချက်ပြုပါတယ်လူကုန်ကူးခံရသူတွေကိုဖော်ထုတ်နိုင်ရေးရာဇဝတ်မှုကွန်ရက်တွေကိုနှိမ်နှင်းနိုင်ရေးနဲ့လူကုန်ကူးသူတွေကိုအပြစ်ပေးအရေးယူနိုင်ရေးကိစ္စရပ်တွေမှာသမယိုးကျနည်းလမ်းတွေနဲ့လုံထုံးလုံနည်းတွေကိုအားကောင်းလာစေဖို့ဆက်လက်ဆောင်ရွက်ရမှာဖြစ်တယ်လို့တီထွင်ဆန်းသတ်တဲ့ဤပညာတွေဖြစ်ထွန်းမှုတွေကိုလည်းအခွင့်လန်းကောင်းအဖြစ်အသုံးချဖို့လိုအပ်ကြောင်းသူကလေးပေးပြောပါတယ်အခုနှစ်အစည်းအဝေးထဲမှာလူကုန်ကူးခံရသူတွေနဲ့ဆွေးနွေးတိုင်ပင်ပြီးလက်တွေ့နယ်ပယ်ထဲမှာအသုံးပြုနေတဲ့ခိမိဆန်းသတ်တဲ့အလေးချက်တွေကိုအသုံးချကလူကုန်ကူးခံရတဲ့တားကောင်ဗဟုပြုချင်းကပ်မှုတွေကိုလည်းစူးစမ်းဖော်ထုတ်ထားတယ်လို့
For instance, you will find information on innovative strategies and
human rights. တာဂါနီနေပြောရမယ်ဆိုရင်စမ်းသစ်တဲ့ view ဟာတွေလူကုန်ကူးမှုစုံစမ်းစစ်ဆေးမှုတရားစွဲဆိုမှုတွေနဲ့သက်ဆိုင်တဲ့အချက်လက်တွေကိုတွေ့ရပါမယ်။အစိုးရတရားစွဲရှိနေဖြစ်လုပ်ခဲ့မှုတွေအတွေ့အကြုံနဲ့ပြောရရင်တော့ဒီနည်း view ဟာတွေကိုအသုံးချနိုင်ရင်လူကုန်ကူးခံရတဲ့တားကောင်တွေအတွက်ပုံမကောင်းမွန်တဲ့အကာအကွယ်နဲ့ပံ့ပိုးကူညီမှုတွေပေးနိုင်မှာဖြစ်တယ်လို့မှုခင်းတိဆောက်ရမှာလဲအားကောင်းစီကတာဝန်ခံမှုနဲ့တရားမျှတမှုကိုမြင့်တင်ပေးနိုင်တယ်လို့ကျွန်မကိုယ်တိုင်တွေ့ကြုံသိခဲ့ရပါတယ
်။
စမ်းသစ်တီထွင်တဲ့နည်းလမ်းတွေအသုံးပြုပြီးမိဖက်ဖွဲ့စည်းတွေကြားချိတ်ဆက်ဆောင်ရွက်မှုကနေမြေတစေဖြစ်ပေါ်ပြောင်းလဲနေတဲ့စိန်ခေါ်မှုတွေကိုတုံ့ပြန်နိုင်တာလူကုန်ကူးမှုတားဆီးနိုင်ရင်းနဲ့အကာအကွယ်ပေးရေးကြိုးပမ်းချက်တွေကိုကူညီပေးနိုင်မှာဖြစ်တယ်လို့လည်းတာမတ်ကြီးဒါယာကပြောပါတယ်
Our office recently launched the first ever partnership to prevent trafficking in persons or
PTP. အကြံရမယ်ကျမရဲ့ယုံက P2P လို့ခေါ်တဲ့လူကုန်ကူးမှုတားဆီးကာကွယ်ရေးအတွက်ဇမ်ဘီယာနိုင်ငံနဲ့ပထမဆုံးအနေနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့ဒီ P2P program ဟာအောင်မြင်မှုတွေရခဲ့တဲ့ကလေးတွေအကာအကွယ်ပေးရေးအစီအစဉ်ကိုအခြေခံထားပြီးတော့အစိုးရရဲ့ကြိုးပမ်းအားထုတ်မှုနဲ့လူကုန်ကူးမှုတိုက်ဖျက်ဖို့အတွက်အရေးပဲအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်ဖို့ကိုအားကောင်းစေဖို့ပူးတွဲရေးဆွဲထားတဲ့နှစ်ရှည်လုပ်ငန်းအစီအစဉ်ဖြစ်ပါတယ
်trafficking
လူကုန်ကူးမှုတိုက်ဖျက်ရေးဆောင်ရွက်သူတွေဟာလူကုန်ကူးမှုတန်တက်ရောက်မှုအခရာဆုံးလူအဖွဲ့အစည်းတွေနဲ့စင်ဆက်မပြတ်ရွယ်ချက်ရှိရှိနဲ့ချိတ်ဆက်ပြီးလက်တွဲလှုပ်ဆောင်မှုအရေးကြီးပါတယ်လို့လည်းတာမတ်ကြီးဒါယာကပြောပါတယ
် To this end the United States continues to prioritize establishing new and innovative ways to
လူကုန်ကူးတာတွေကိုအောင်မြင်မြင်တိုက်ဖျက်ဖို့ဆိုတာမှာအမေရိကန်ပြည်ထောင်စုကလူကုန်ကူးမှုဆိုင်ရာအကြံပေးကောင်စီနဲ့လူကုန်ကူးမှုဆိုင်ရာကျွမ်းကျင်သူတွေနဲ့ဖွဲ့စည်းထားတဲ့အတိုင်ပင်ခံကွန်ရက်ဌာနကတဆင့်လူအခွင့်အရေးဆိုင်ရာဖက်ဒရယ်ပြည်ထောင်စုလူကုန်ကူးမှုတိုက်ဖျက်မူဝါဒနဲ့အစီအစဉ်တွေနဲ့အညီစမ်းသစ်တဲ့နည်းလမ်းတွေကိုဦးစားပေးပြီးတော့လှုပ်ဆောင်နေပါတယ်။လူကုန်ကူးမှုဆိုင်ရာအတွေ့အကြုံရှိသူတွေနဲ့ထိတွေ့ဆက်သွယ်ပြီးတော့သူတို့ရဲ့အသိပညာနဲ့ကျွမ်းကျင်မှုတွေကိုပေါင်းစပ်ပြီးကျမတို့ရဲ့လူကုန်ကူးမှုတိုက်ဖျက်ရေးရှေ့ခြေလှမ်းတွေကိုမတူကွဲပြားတဲ့ရှုထောင့်တွေနဲ့ထိုးထွင်းသိမြင်မှုအကျိုးကျေးဇူးရှိစေခြင်းအပြင်ပုံမှန်ပြီးတော့ထိရောက်တဲ့လူကုန်ကူးခံရသူအခြေပြုမူဝါဒတွေကိုဖြစ်ပေါ်စေ
ပါတယ
်။အမေရိကန်ပြည်ထောင်စုဟာလူကုန်ကူးမှုအန္တရာယ်ကိုအဆုံးသတ်နိုင်မှုအတွက်ပြည်တွင်းပြည်ပကလုပ်ဖော်ကိန်းဘက်တွေနဲ့လက်တွဲလှုပ်ဆောင်သွားဖို့တနိုင်ထံချထားပါတယ
်အမေရိကန်စိုးရိုက်သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
ဒါတော့အမေရိကန်စိုးရိုက်ရဲ့သဘောထားအမြင်ပဲဖြစ်ပါတယ် view ရဲ့အာဘိုမဟုတ်ဘူးဆိုတာကိုသိစေချင်ပါတယ်ရှင်ဆူလန်လာတရက်တနင်္လာနေ့မနက်ခင်း view review အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုတလဲပြောပြပါဦးမယ်ရှင်ဂါဇာစစ်ပွဲအောင်ပွဲရဖို့အတွက်ဘာနဲ့မှအစားမထိုးဘူးလို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုကတနင်္လာနေ့တုန်းကထပ်မံပြောဆိုပါရယ်ဟာမက်စစ်သွေးကြွတွေရှုံနေတဲ့အထိဟာမက်စ်တွေဖမ်းထားတဲ့တစားကန်တွေအရှင်ပဲဖြစ်ဖြစ်အသေးပဲဖြစ်ဖြစ်ပြန်လွတ်လာတဲ့အထိဂါဇာမှာရှိတဲ့ဟာမက်စ်တွေကိုဆက်ပြီးတော့စစ်စင်နှွှဲသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်နတန်ယာဟုကသူ့အစိုးရအဖွဲ့ကိုပြောဆိုခဲ့တာပါဟာမက်ကအစ္စရေးကိုချင်းချောက်နိုင်စွမ်းမရှိရေးအပါအဝင်ရီမန်းချက်ပန်းနိုင်အားလုံးကိုရောက်တဲ့အထိဆက်တိုက်သွားမယ်လို့နတန်ယာဟုကပြောပါရယ်ဂါဇာစစ်ပွဲဆယ်လနီးပါးကြာလာပြီဖြစ်တယ်လို့အစ္စရေးနဲ့ဟာမက်အကြားအပြည့်ရဲ့ရေးဆွေးနွေးပွဲတွေကလည်းရှေ့မတူနောက်မဆုတ်အခြေအနေမှာရှိနေစေဖြစ်ပါရယ်ရှင်မြန်မာနိုင်ငံသတင်းမှာတော့ဒီဈေးကွက်ဈေးနှုန်းထက်မြင့်တင်ရောင်းချခဲ့တဲ့ဆိုတဲ့စံစဘာလုပ်ငန်းရှင်တချို့နဲ့ဈေးဝယ်စင်တာတာဝန်ရှိသူတချို့ကိုထိမ့်သိမ်းအရေးယူခဲ့တယ်လို့စစ်ကောင်စီကကြေညာပါရယ်
တတ်မှတ်စေနှုန်းထက်အမြတ်တင်ရောင်းချရတဲ့ဆိုတဲ့ဆက်လုပ်ငန်းရှင်24ဦးကိုတန်ကျင်းနဲ့အခွန်စည်းမျဉ်းတွေတင်းကျပ်ပြီးတော့ဆက်လုပ်ငန်းရှင်9ဦးကိုတော့တရားစွဲဆိုအရေးယူမယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။ဒါအပြင်အမြတ်တင်ရောင်းချရတဲ့ဆိုတဲ့ဒီဈေးဝယ်စင်တာ22ဆိုင်ကတာဝန်ရှိသူ4ဦးကိုလည်းတရားစွဲဆိုအရေးယူသွားမယ်လို့ဖော်ပြပါတယ်။အဲ့ဒီအထဲမှာတော့ One Stop Mart Director ဦးမျိုးသန့် City Mart အမှုဆောင်အရာရှိဦးဖြိုးမင်းကျော်စင်ကရာအုပ်ချုပ်မှု Director ဦးမမဝင်းနဲ့ Aaron Orange ဈေးဝယ် Center Director ဂျပန်လူမျိုးတူတို့ပါဝင်ကြပါရရှင်။ဒီနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့နန်းလောင်ပါ။စပိုင်းဆိုင်ရာ Engineer ကတော့ Tracy White ဖြစ်ပါရရှင်။ဇူလိုင်လ1ရက်ဒီနေ့လာနေမနက်ခင်း View Video အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line do meter 2440 50နဲ့ line lab meter 190ကနေထုတ်လွှင့်နေကြတာပါ။အားလုံးပဲကျန်းမာပေးခြင်းကြပါစေရှင်။ကျွန်မခင်ဗျထွေးပါရှင်။